Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ VOA America အသံရ2022ခုနှစ်စက်တင်ဘာလ9ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းတိုမီတာ30 40 48 50အပြင် VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ဖန်ယူနာဆင်နေပါတယ်။ကျမနင်္ဂလာပါအခုမနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါဟုတ်ကဲ့ပါဒီကနေ့ကြားရမယ့်သတင်းတွေကတော့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA ကဇပိုရီဇီယာနျူကလ িয়ার စစ်ရုံကိုတွားရောက်လေ့လာတွေ့ရှိချက်တွေကိုထုတ်ပြန်ပါတယ်မြောက်ကိုရီးယားလက်နက်ရုရှားဝယ်ယူဖို့ကြိုးပမ်းနေကြောင်းကန်ထောက်လိုင်းသတင်းတွေကဖော်ပြပါတယ်ရခိုင်နဲ့ချင်းပြည်နယ်မှာတိုက်ပွဲတွေကြောင့်နေရဲဆုံးခါရသူ 9,600 နီးပါးရှိပြီလို့ကုလသမဂ္ဂကထုတ်ပြန်ပါတယ်အခုလိုသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ဆက်ပေးဖို့ရှိပါတယ်ခင်ဗျာ
ကောင်းပါပြီရှင်လေစီပြေရိုင်ဂျာ90ကျော်ကိုထိုင်းရေလုံသားတွေကဲတင်ခဲ့တဲ့တင်မှာကြားဖို့ရှိတာကတော့
10ယောက်ကိုအဲ့လိုတွေ့ပြီးတဲ့အချိန်မှာနာတို့ဆက်လိုက်ပြီးတော့နောက်ထပ်အယောက်40တယောက်ကိုကမှဒီကျွန်းမှာတော့ပြီးတော့တွေ့တယ်လေနောက်ထပ်40
တင်အပြည့်စုံကတော့နောက်ပိုင်းမှာကြားဖို့ရှိပါတယ်ဒါအပြင်ရုရှားနိုင်ငံမှာနိုင်ငံပေါင်း15နိုင်ငံပါဝင်တဲ့စီရေလေ့ကျင့်မှုမှာဂုဏ်နှုဆောင်ဧည့်သည်အဖြစ်တရုတ်ရေတပ်ပါဝင်လေ့ကျင့်တဲ့အပေါ်သုံးသပ်ချက်နဲ့ပါကစ္စတန်နိုင်ငံ3,000တပုံလောက်ရေကြီးရေရှမ်းမှုနဲ့ကြုံရတဲ့အကြောင်းရင်းကိုလည်းတင်ပြဖို့ရှိပါတယ်ဒါအပြင်ပရတင်ဝန်ကြီးချုပ်တဲ့အကြောင်းကိုလည်းစူးစီးတင်ပြသွားမှာပါအပစင်ကဏ္ဍတွေမှာတော့ဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတို့များအမေရိကန်နိုင်ငံရေး ISP မြင့်ကွင်းကျယ်မတ်စုနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တွေကိုထုတ်လွှင့်သွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန်းရောက်တဲ့တွေကိုကိုရဲမုံနဲ့ကိုခင်မောင်စုံမင်းတို့ကပြောပြပေးပါရှင
်ယူကရိန်းနိုင်ငံတောင်ပိုင်းကဇပိုရီဇီယာနျူကလ িয়ার ဓာတ်ပေးစက်ရုံကိုဆက်လက်တိုက်ခိုက်နေတဲ့လုပ်ရက်တွေဟာလက်ခံနိုင်စရာအကြောင်းမရှိတယ်လို့အနီးဝန်းကျင်ကိုစစ်မဲ့ဇုံအဖြစ်သတ်မှတ်ဖို့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီ IAEA အကြီးအကဲကတောင်းဆိုလိုက်ပါတယ်တိုက်ခိုက်မှုတွေကြောင့်ကြီးမားတဲ့ကပေးဆိုးကြီးကြားရောက်နိုင်တဲ့အန်ဒီရဲ့ကြုံရနိုင်တယ်လို့လည်း IAEA ညွှန်ကြားမှုချုပ် Rafael Mariano Grossi ကကုလသမဂ္ဂကိုလုံခြုံရေးကောင်စီကိုအင်္ဂါနေ့ကဗီဒီယိုနဲ့ပြောကြရမှာသတိပေးလိုက်တာပါစစ်မဲ့ဇုံအဖြစ်သတ်မှတ်နိုင်အောင် IAEA ကအကြံပေးတိုင်ပင်ဖို့အသင့်ရှိကြောင်းလည်းပြောပါရယ်အစောပိုင်း IAEA ကထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဒီနျူကလ িয়ার ဓာတ်ပေးစက်ရုံရဲ့ဘေးကင်းလုံခြုံရေးအတွက်အလေးနက်စိုးရိမ်ချက်ဖြစ်ကြောင်းဖော်ပြထားပါရယ်ဥရောပမှာအကြီးဆုံးဖြစ်တဲ့နျူကလ িয়ার စက်ရုံကို IAEA အကြီးအကဲနဲ့အဖွဲ့ဟာပြီးခဲ့တဲ့အပတ်တိုက်ပွဲတွေကြားမှာပဲရောက်လေ့လာခဲ့ပြီးအင်္ဂါနေ့မှာတော့ဒီလေ့လာချက်တွေကိုထုတ်ပြန်ခဲ့တာပါဒီထုတ်ပြန်ချက်ထဲမှာစက်ရုံဟာစစ်ကြောင့်အပြင်းထန်ထိခိုက်ပျက်စီးမှုတွေရှိပြီးဘဒုလက်ချက်ဆိုပြီးတော့ပြစ်တင်ထားတာမျိုးတော့မရှိပါဘူးဖေဖော်ဝါရီလရုရှားကျူးကျော်မှုအစပိုင်းကတည်းကစက်ရုံကိုရုရှားတပ်တွေထိန်းချုပ်ထားပြီးယူကရိန်းအလုပ်သမားတွေနဲ့ဆက်လက်လည်ပတ်နေတာဖြစ်တယ်လို့ထိခိုက်ပျက်စီးမှုတွေအတွက်အပြန့်အလှန်အပြစ်တင်နေကြတာပါစစ်လက်နက်တွေနဲ့အင်ဂျင်တာပိုင်စက်ရုံတွေအနီးရပ်ထားတဲ့စစ်ကားတွေအပါအဝင်ရုရှားတပ်တွေကိုစက်ရုံမှာတွေ့ခဲ့ရတယ်လို့လည်း IAEA ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ကုလသမဂ္ဂအသွင်ရမှုချုပ်အန်တိုနီယိုဂူဒရက်ကလည်းကက်ဘေးဆိုးနဲ့မကြုံရအောင်ဆောင်ရွက်ကြဖို့လုံခြုံရေးကောင်စီမှာတိုက်တွန်းခဲ့ပါတယ
်။ရုရှားကာကွယ်ရေးဝန်ကြီးဌာနဟာမြောက်ကိုရီးယားစီကနေတန်းနဲ့ချီတဲ့ရော့ကက်ဒုံးတွေလက်နက်ကြီးစံတွေဝယ်ယူဖို့စီစဉ်နေကြောင်းမကြသေးခင်ကပဲကန့်သက်အစင်ကနေရှော့ချလိုက်တဲ့အမေရိကန်ထောက်လှမ်းရေးအစီရင်ခံစာကဖော်ပြလိုက်ပါတယ်။ရုရှားအနေနဲ့လက်နက်ခရမ်းမီးကြောက်တွေရရှိဖို့အတွက်မြောက်ကိုရီးယားကိုချဉ်ကပ်ခဲ့တဲ့လက္ခဏာတွေတွေ့ရပါတယ်။လက်တလောမှာတော့ဒီထက်ပိုပြီးအသေးစိတ်မပြောနိုင်ပါဘူးလို့အမေရိကန်စစ်ဌာနချုပ်ပန်တဂွန်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ပက်ထရစ်ရိုက်တာကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်။ရုရှားအနေနဲ့ပို့ကုန်ထိန်းချုပ်မှုနဲ့နိုင်ငံတကာရဲ့ပိတ်ဆို့ဒဏ်ခတ်ခံရမှုတွေကြောင့်ယူကရိန်းကသူတို့တပ်ဖွဲ့တွေစီကိုလက်နက်ထောက်ပံ့ပေးမှုအခြေအနေတွေဆိုးဝါးလာကမြောက်ကိုရီးယားစီကနေလက်နက်တွေအများအများဝယ်ယူရတာဖြစ်တယ်လို့သူကပြောပါတယ်။ရုရှားအနေနဲ့အနာဂတ်မှာမြောက်ကိုရီးယားစစ်ပတ်ဆိုင်ရာပစ္စည်းတွေကိုထပ်မံပြီးတော့ဝယ်ယူလာနိုင်တယ်လို့လည်းအမေရိကန်ထောက်လှမ်းရေးအရာရှိတွေကယုံကြည်နေကြပါတယ်။အဲ့ဒီလိုထောက်လှမ်းရေးကရရှိတဲ့အချက်လက်တွေကိုပထမဆုံး The New York Times မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းမြောက်ကိုရီးယားစီကနေလက်နက်ခရမ်းမီးကြောက်ဘယ်လောက်ပဲမြဝယ်ယူဖို့ရုရှားအနေနဲ့ရည်ရွယ်ထားတယ်ဆိုတာကိုတော့အမေရိကန်အရာရှိတွေကအသေးစိတ်ဖော်ပြခြင်းမရှိပါဘူးခင်ဗျာ
။ရုရှားနိုင်ငံအရှေ့ဘက်ချမ်းမှာတရုတ်နိုင်ငံအပါအဝင်အခြားနိုင်ငံတွေပါဝင်တဲ့စစ်ရေးလေ့ကျင့်မှုကိုအင်္ဂါနေ့မှာရုရှားသမ္မတပူတင်တက်ရောက်ခဲ့ပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့ကတည်းကစတင်ခဲ့တဲ့စီရေးလေးကျင့်မှုမှာတရုတ်အိန္ဒိယလာအိုမွန်ဂိုလီယာနီကာရာဂါဆီးရီးယားနဲ့ဆိုဗီယက်မပြိုကွဲငင်ကလက်အောက်ခံနိုင်ငံတချို့လည်းပါဝင်ပါတယ်။ဒီစီရေးလေးကျင့်မှုမှာတရုတ်နိုင်ငံပါဝင်မှုကရုရှားနဲ့တရုတ်နိုင်ငံနှစ်နိုင်ငံအကြားစီးရေးအရနီးကပ်မှုတွေရှိလာတာပါ။ တစ်ချိန်တည်းမှာပဲယူကရိန်းကိုအထူးစစ်ဆင်ရေးဆင်နွှဲနေတဲ့ရုရှားအနေနဲ့ဒီအထူးစစ်အတော်အတွင်းမှာအခုလိုစစ်ရေးလေ့ကျင့်ပြတာဟာနိုင်ငံအတွင်းမှာလက်နက်နဲ့စစ်သားလက်နက်အလုံးလောက်ရှိနေတယ်ဆိုတာကိုလည်းကြက်တရာရောက်ပါတယ်။ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ Vostok 2022အရှိတ်ချန်စစ်ရေးလေ့ကျင့်မှုကဗုဒ္ဓဟူးနေ့အထိလေ့ကျင့်မှာဖြစ်ပြီးတော့ရုရှားနိုင်ငံအရှိဆုံးပိုင်းကစစ်ဆင်ရေးပြစ်ခတ်လေ့ကျင့်ရနေရ9နေရာနဲ့ဂျပန်ပြင်လည်ပြင်စစ်ရေးလေ့ကျင့်ရနေရာတွေမှာလေ့ကျင့်သွားမယ်လို့ဆိုပါတယ်။စစ်သားပေါင်း 9,000 ကျော်လက်နက်ကြီးတပ်ဖွဲ့ 9,000 ကျော်လေယာဉ်အစီး 140 နဲ့စစ်သင်္ဘော 60 ပါဝင်ပါပါတရုတ်နိုင်ငံကစစ်သား 2,000 ကျော်စစ်သုံးကားအစီးရေ 300 ကျော်တိုက်ခိုက်ရေးလေယာဉ်အစီး 23 စီးနဲ့စစ်သင်္ဘော 3 စီးစစ်ရေးလေ့ကျင့်မှုမှာပါဝင်ဖို့ဆင်လွတ်ထားပါတယ်တရုတ်နဲ့ရုရှားရေသက်ဂျပန်ပင်လယ်ပြင်စစ်ရေးလေ့ကျင့်မှုမှာပင်လယ်ပြင်ဆက်သွယ်ရေးနဲ့ကဲယူရမ်းမှာတပ်သားတွေကိုအထောက်အကူပေးနိုင်ရေးလေ့ကျင့်မှုတွေလည်းပါဝင်ပါတယ်အခုစစ်ရေးလေ့ကျင့်မှုဟာတရုတ်နိုင်ငံကနေကြီးရေလေတပ်ဖွဲ့တွေကိုရုရှားနဲ့အတူစီးလေ့ကျင့်မှုအတွက်ပထမဆုံးအကြိမ်စေလွှတ်မှုလည်းဖြစ်ပါတယ်။ရုရှားကယူကရိန်းနိုင်ငံအပေါ်အထူးစစ်ဆေးရေးဆင်နွှဲချိန်ကစလို့ရုရှားနဲ့တရုတ်နိုင်ငံအကြားဆက်ဆံရေးပုံမှုနီးကပ်လာနေတာပါ။တရုတ်ဘက်ကနေရုရှားရဲ့အထူးစစ်ဆင်ရေးကိုဝေဖန်မှုညှင်းဆိုပြီးအမေရိကန်နဲ့နေတိုးကိုရန်စသူများလို့ပြောဆိုထားသလိုအနောက်နိုင်ငံတွေရဲ့ရုရှားအပေါ်စီးပွားရေးတန်ခတ်အရေးယူပိတ်ဆို့မှုတွေကိုလည်းကြိမ်းပေါင်းပြစ်တင်ပြောဆိုထားပါတယ်။
ဒီတိုင်ဝင်းကြီးချုပ်တဲ့အဖြစ်စတင်တာဝန်ထမ်းဆောင်တဲ့ Litrust ကရုရှားကျူးကျော်စစ်ကြောင်းစွန့်ရင်ပြဿနာဖြစ်နေတာကိုကင်တွယ်ဖြေရှင်းဖို့ကြိပြုလိုက်ပါတယ်။လာမယ့်ဒီတိုင်မှာလာမယ့်လတွေအတွင်းဓာတ်ငွေနဲ့လျှက်စစ်သုံးစွဲကတွေ၈ဆအထိဈေးတက်မယ်လို့ခန့်မှန်းနေချိန်မှာအခုလိုပြောလိုက်တာပါ။စွန့်ရင်ကုမ္ပဏီတွေကိုချင်းငွေတွေထုတ်ပေးဖို့ကမ်းလှမ်းထားပြီးလာမယ့်တစ်နှစ်ခွဲကာလအတွင်းမီတာကငွေတွေကိုဆိုင်းငံ့ထားဖို့အတွက်ဒေါ်လာသန်းပေါင်း150အသုံးပြုဖို့စီစဉ်နေတဲ့အကြောင်းBBC သတင်းဌာနကိုအင်ကာနီကပြောပါတယ်အခွန်အခါတွေကိုလည်းဖြတ်တောက်လျှော့ပေါ့မယ်လို့သူကကြေပေးထားပါတယ်ဒါအပြင်ရုရှားကျူးကျော်တာကိုခံနေရတဲ့ယူကရိန်းနိုင်ငံကိုစစ်ရေးနဲ့လူသားချင်းစာနာမှုအကူအညီတွေဆက်လက်ပေးပို့မယ်လို့ကြေပေးလိုက်ပါတယ်တစ်ချိန်တည်းမှာပဲဗြိတိန်နိုင်ငံရဲ့ကာကွယ်ရေးအသုံးစရိတ်ကိုပြည်တွင်းအသတင်းထုတ်လွှင့်မှု GDP ရဲ့300ခန့်နှုန်းအထိမြင့်တင်မယ်လို့ကြေပြုလိုက်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဗြိတိန်ဝန်ကြီးချုပ်တဲ့Litrust ကို Twitter ကနေဂုံပြူစကားပြောကြားလိုက်ပါတယ်ခင်ဗျာ
ပြည်ရင်အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24kHz 11.13 MHz kHz 5.53 MHz 5.58kHz 5.89 MHz နဲ့190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
် VOA ကသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ရခိုင်ပြည်နယ်ကမြို့အတော်များများနဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့တွေမှာမကြသေးခင်ကစစ်ကောင်စီတပ်တွေနဲ့ရခိုင်တပ်မတော် AA တို့ကြားတင်းမာမှုတွေကြီးထွားလာနေရကနေရက်စွန့်ခွာထွက်ပြေးရသူ9600နီးပါးရှိခဲ့ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ
် Aid workers are gravely concerned over the impact of resumption.
အန်ဒီနယ်နဲ့ချင်းပြည်နယ်တောင်ပိုင်းမှာတိုက်ပွဲတွေအပြင်းထန်ပြန်ဖြစ်နေတာကြောင့်အရက်သားတွေအပေါ်ထိခိုက်မှုတွေအတွက်အကူအညီပေးရေးဝန်ထမ်းတွေအလွန်အမင်းစိုးရိမ်နေကြပါတယ်လို့နယူးယောက်ကုလသမဂ္ဂရုံးချုပ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအသွင်ရွေးမှုချုပ်ယုံပြောခွင့်ရစတက်ဖန်ဒူဂျရစ်ကပြောဆိုခဲ့တာပါဇွန်လကစလို့နှစ်ဖက်တပ်တွေကြားမကြာခဏတိုက်ပွဲဖြစ်ပွားခဲ့ရမှာလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေပါဝင်တယ်လို့စစ်ကောင်စီတပ်တွေဘက်ကလေကြောင်းကပါတိုက်ခိုက်မှုတွေရှိခဲ့ကြောင်းလဲကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာ UN OCHA ရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာဖော်ပြပါဗါတယ်2020နိုဝင်ဘာလကတည်းကစစ်တပ်နဲ့ AA အဖွဲ့တို့အကြားယာယီအပြစ်ခတ်ရစဲဖို့သဘောတူညီထားပြီးအခုအခါတိုက်ခိုက်မှုတွေပြန်ဖြစ်လာတာပါရခိုင်ပြည်နယ်ကဘူးသီးတောင်မောင်သောမြောက်ဦးမြို့တွေနဲ့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့တွေမှာမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေတယ်လို့လဲ OCHA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါဗါဩဂုတ်လဆန်းကစပလောဝတောင်ပိုင်းအပါအဝင်ကလဒန်မြစ်ကြောင်းတစ်လျှောက်ကြောက်တော်စနီပလောဝလန်နာမှာတိုက်ပွဲတွေပြင်းထန်နေတာလက်နက်ကြီးကြားရောက်တာတွေနဲ့တပ်တွေရှေ့ပြောင်းနေရချထားမှုတွေလည်းရှိခဲ့တယ်လို့ဆိုပါရယ်စက်တင်ဘာလ9ရက်အထိရရှိတဲ့အချက်အလက်တွေအရတိုက်ပွဲတွေကြောင့်လူ9600နီးပါးနေရစွန့်ခဲ့ရပြီးအရင်ကဒုက္ခသည်တွေနဲ့ပါဆိုရင် 74,000 နီးပါးရှိသွားပြီလို့လည်းပြောပါရယ်တိုက်ပွဲတွေကြောင့်အဓိကကုန်းလမ်းမကြီးတွေနဲ့ရေလမ်းကြောင်းပိတ်ဆို့မှုတွေကြောင့်ဒေသခံတွေတွားရေးလာရေးအခက်အခဲရှိပြီးဒုက္ခသည်တွေကိုအကူအညီပေးနိုင်ရေးလည်းအခက်အခဲရှိနေတာပါစားနပ်ရိက္ခာအကူအညီနဲ့ဆေးဝါးတွေလည်းကုန်လူနီးပါးဖြစ်နေတာကြောင့်အကူအညီပေးရေးရန်ပုံငွေလည်းလိုအပ်နေကြောင်းလည်းကုလသမဂ္ဂကသတိပေးထားပါတယ်
ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာရဲ့အိန္ဒိယခီးစဉ်အတွင်းကုန်သွယ်ရေးတိုးမြင့်ကြဖို့နဲ့နှစ်နိုင်ငံဖြတ်သန်းစီစဉ်နေတဲ့ ကူရှိယာရာမြစ်ရေခွဲဝေ30ရွေးတို့ကိုအင်ကာနေကသဘောတူညီလိုက်ကြပါတယ်။နှစ်နိုင်ငံစလုံးအနေနဲ့ပြည်ပြေစုံတဲ့စီးပွားရေးသဘောတူညီချက်တွေရရှိဖို့ဆွေးနွေးပွဲတွေပြန်လည်စတင်ကြဖို့နဲ့သတင်းနည်းပညာအာကာသနဲ့နျူကလ িয়ার စွမ်းအင်ကဏ္ဍလိုကိစ္စတွေမှာလည်းပူးပေါင်းဆောင်ရွက်မှုတွေတိုးချဲ့သွားကြဖို့လဲအိန္ဒိယဝန်ကြီးချုပ်ကအင်ကာနေတွေ့ဆုံရာမှာပြောဆိုခဲ့ပါတယ်
။ Hajj Bangladesh
ဒီနေ့ဒီအချိန်ကမှဘင်္ဂလားဒေ့ရှ်ဟာအိန္ဒိယရဲ့အကြီးမားဆုံးဖွံ့ဖြိုးရေးဆိုင်ရာမိတ်ဖက်နိုင်ငံတစ်ခုဖြစ်သလိုကုန်သွယ်ရေးမှာလည်းအကြီးဆုံးဖြစ်ပါတယ်လို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကပြောဆိုသွားတာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလာမယ့်နှစ်အထွေထွေရွေးကောက်ပွဲကျင်းပပြုလုပ်မှာဖြစ်တဲ့အတွက်အခုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာရဲ့၄ရက်ကြာအိန္ဒိယခီးစဉ်ဟာနိုင်ငံရေးအရာတော်တော်ကိုအရေးပါတယ်လို့ရှုမြင်နေကြပါတယ်။သူရဲ့အိန္ဒိယခီးစဉ်အတွင်းအင်ကာနေကရရှိခဲ့တဲ့သဘောတူညီမှု9ခုတည်းကနှစ်နိုင်ငံဖြတ်သန်းစည်းစိမ်တဲ့ကူရှီယာရာမြစ်ရေခွဲဝေ3ဆွဲရေးဆိုတဲ့အဲ့ဒီအချက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကလူတော်တော်များများကကြိုဆိုခဲ့ကြပါတယ်။အဲ့ဒီမြစ်ရေခွဲဝေ3ဆွဲရေးကို25နှစ်အတွင်းမှာအခုတချိန်သဘောတူညီချက်ပထမဆုံးရရှိတာဖြစ်ပါတယ်ခင်ဗျာ။
နိုင်ငံရဲ့သုံးပုံတပုံရေဘေးတင်နေတဲ့ပါကစ္စတန်နိုင်ငံမှာအကြီးဆုံးရေကန်ကြီးမန်ချားကနေရေရှမ်းမဲ့အရေးကိုကြိုတင်ကာကွယ်နိုင်မှုအတွက်အင်ကာနေမှာအနာပိုင်တွေအသေးအတန်ကြိုးပမ်းနေကြပါတယ်။တစ်ချိန်တည်းမှာပဲကုလသမဂ္ဂကလည်းအခြေအနေတွေပိုဆိုးလာမဲ့အရေးကိုကြိုတင်သတိပေးလိုက်ပါတယ်။မုတ်တုံရာသီစံချိန်တင်မိုးရွာသွန်းမှုတွေကြောင့်လူ33သန်းရေဘေးတင်ခဲ့ပြီးကလေး466ယောက်အပါအဝင်လူပေါင်း1300ကျော်သေဆုံးပါတယ်။ပါကစ္စတန်နိုင်ငံရှိခရိုင်160ခရိုင်မှာ87ခရိုင်ကရေဘေးခံနေရတာပါ။ဒီရေဘေးတံကြောင့်ဆုံးရှုံးမှုပေါင်းတန်မိုးက10ဘီလီယံလောက်ရှိလိမ့်မယ်လို့ခန့်မှန်းကြပါဗျ
။ပြင်းအား6.8%အဆင့်ရှိတဲ့ငလင်တန်တင့်တဲ့တရုတ်နိုင်ငံအနောက်တောင်ပိုင်းတောင်ထူတက်တဲ့စီချွန်ပြည်နယ်မှာလူပေါင်း11,000ကျော်ကိုဘေးလွတ်ရာပြောင်းရွှေ့ပေးအောင်မိသားသမားတွေကအကူအညီပေးနေပါဗျ။တနင်္လာနေ့ကငလင်ကြောင့်အနည်းဆုံးလူ66ဦးသေဆုံးခဲ့ပြီး250ကျော်ဒဏ်ရာရရှိခဲ့တယ်လို့လည်းနိုင်ငံပိုင်မီဒီယာတွေကဖော်ပြကြပါတယ်။ငလင်ဘိုချက်မှဖြစ်တဲ့လူတုံးခရိုင်မှာစိုးစိုးဝါးဝါထိခိုက်မှုတွေရှိပြီးလျှက်စစ်တပ်အားတွေပြတ်တောက်အခြေခံအဆောက်အုံတွေပျက်စီးကဆက်သွယ်ရေးလိုင်းတွေလည်းပျက်စီးကုန်တယ်လို့နိုင်ငံပိုင်မီဒီယာတွေကဖော်ပြကြပါတယ်ခင်ဗျာ။
ဒီကနေ့မနက်ဖက်တရိတ်ထိတ်တန့်ရောက်တဲ့တွေကိုတော့ကိုရဲမွန်နဲ့ကိုခင်မောင်စုမင်းတို့ကတင်ပြခဲ့ကြတာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်သွားပါမယ်။အရင်ဆုံးနိုင်ငံတကာသတင်းဆောင်မနဲ့စာရအောင်ပါ။ယူကရိန်းနိုင်ငံကိုကျူးကျော်တိုက်ခိုက်မှုကြောင့်ရုရှားနဲ့တရုတ်နိုင်ငံကြားရင်းနှီးတဲ့ဆက်ဆံရေးတွေပိုးပြီးတော့ပေါက်ပေါက်လာစေတယ်လို့အစိုးရခန်းစာတရမှာဖော်ပြပါရယ်။နောက်အနာဂတ်မှာပဋိပက္ခတွေပေါက်ပေါက်လာရင်တရုတ်နဲ့ရုရှားတဦးနဲ့တဦးအားပေးကူညီမဲ့ပုံရှိတယ်လို့လည်းအဲ့ဒီအစိုးရခန်းစာမှာတတိပေးဖော်ပြထားပါရယ်။လန်ဒန်မြို့ကနေHenry Richwell တင်ပြပို့ထားတာကိုဆက်ပြီးတော့ရှုစားနာစင်ပါရှင်ရုရှားနိုင်ငံအရှိပိုင်းမှာ Vostok စီးရဲလက်ကျင့်မှု22ခုကိုဒီလာထဲမှာလက်ခံကျင်းပပါရယ်နိုင်ငံပေါင်း15နိုင်ငံပါဝင်တဲ့ဒီစီးရဲလက်ကျင့်မှုကိုရုရှားကအင်ရှင်အဖြစ်လက်ခံကျင်းပတာဖြစ်ပြီးတရုတ်နိုင်ငံကတော့ရုရှားအတွက်ဂုဏ်နှုဆောင်ဧည့်သည်အဖြစ်ပါဝင်နေတာပါစီးရဲလက်ကျင့်မှုတွေကိုလည်းရုရှားနဲ့တရုတ်တို့ရဲ့နိုင်ငံပိုင်ရုပ်သံတွေမှာထုတ်လွှင့်ပြသပါရယ်
что практическое взаимодействие военно-морского флота России
Russia Yidat ne Tayouk Pidu Lomyaw Yidat Maraw Yidat to Utwe Siye Lejin Ayi Atwe ga Asin Tit Takhu ko Yauk Twa Ba Bi Da ga Gaba Ma Yo Data Twin Tinyin Yi ne Longjong Yi Atwe Ba Alon Kaung Mon Ba De
Tayouk ne Russia Na Naingan Sit Phat Tat Phwe Win Ne Ja Taye Win Mahamait Phwe Saung Wet Da Myo Raw Ma Shi Te Ba Au ဒါပေမဲ့လည်းစစ်ဖက်ရေးရာမှာတော့လေးနက်တဲ့ချိတ်ဆက်ဆောင်ရွက်မှုတွေရှိတယ်လို့အမေရိကန်ပြည်ထောင်စုဝါရှင်တန်အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေလာရေးဌာနကထုတ်ပြန်တဲ့အစိုးရခန်းစာတရက်မှာဖော်ပြထားပါတယ်။လက်နက်အယောင်းဝယ်ကိစ္စကလည်းနှစ်နိုင်ငံဆက်ဆံရေးမှာအလွန်အရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်။ဒါပေမဲ့လည်းအခက်အခဲတွေတော့ရှိနေတယ်လို့အစိုးရခန်းစာပြုစုသူတွေထက်ကတအူးအပါအဝင်ဖြစ်တဲ့ဘော်နီလင်ကပြောပါတယ
် China imports about 70% of its total arms
တရုတ်နိုင်ငံကစုစုပေါင်းလက်နက်90ရာခိုင်နှုန်းလောက်ကိုရုရှားစီကဝယ်ယူနေတာပါဒါပေမဲ့တက်ကရယ် 2000 ပြည်နှစ်လဲလောက်မှာတော့ပြည်တွင်းမှာလက်နက်ထုတ်လုပ်နိုင်အောင်တရုတ်တို့ပိုအာယုံစိုက်လာပြီးလက်နက်အတွေ့ရုရှားကိုတိတ်ပြီးမိခိုတာမျိုးမရှိတော့ပါဘူးအဲ့ဒီကာလအတော့အတွင်းမှာပဲသူ့နည်းပညာတွေတရုတ်နိုင်ငံမှာခိုးယူမှာကိုရုရှားကပို့ပြီးတော့စိုးရိမ်လာပါတယ်သိမကြခင်ပြီးခဲ့တဲ့တစ်နှစ်နှစ်နှစ်လောက်တုန်းကပဲလက်နက်ဝယ်ယူတဲ့ကိစ္စမှာ ရုရှားရဲ့လေယာဉ်အစီအစဉ်တွေကိုအပြေးထောက်ခံဖို့ဖြစ်လာပါတယ်
ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တိုက်ခိုက်နေတာကိုထုတ်မပြောပေမဲ့တရုတ်တို့ကထောက်ခံအားပေးနေတာပ
ါ Beijing is doing quite a bit of mirror imaging between
and now also NATO တို့နဲ့ရုရှားရင်ဆိုင်နေရတဲ့ပြဿနာတွေဟာအမေရိကန်နဲ့ Indo Pacific ဒေသအတွင်းကအမေရိကန်ရဲ့မိတ်ဖက်နိုင်ငံတွေနဲ့လက်တလောသူရင်ဆိုင်နေရတဲ့အခြေအနေတွေတူညီတဲ့သဘောမျိုးတရုတ်ကရှုမြင်နေပါတယ်
ယူကရိန်းကိုကျူးကျော်တိုက်ခဲ့တဲ့အတွက်တရုတ်နဲ့ရုရှားတို့ကြားပိုးပြီးတော့နှိစက်သွားစေတယ်လို့လည်းအစိုးရကစားမှတတိပေးထားပါတယ
်။ For example, Russia would put boots on the ground in a China conflict with one of its neighbors.
တရုတ်ကသူ့အိမ်ကြီးချင်းနိုင်ငံတစ်ခုချာပဋိပက္ခတွေဖြစ်လာရင်ရုရှားတပ်ဖွဲ့တွေဝင်လာလိမ့်မယ်ဆိုတာမျိုးပြောတာမဟုတ်ပါဘူး။ဒါပေမဲ့တခြားနီးလန်းတွေနဲ့အပေးကူညီတာမျိုးတော့လုပ်နိုင်ပါတယ်။ဥပမာထောက်လန့်ရေးသတင်းတွေပေးတာနိုင်ငံရေးအထောက်အကူတွေပေးတာမျိုးတောင်ဖြစ်နိုင်ပါတယ်။
တရုတ်ရဲ့စီးရင်စွန့်ရည်တွေကရုရှားကိုအမိလိုက်နေတာဒါမှမဟုတ်ရုရှားထက်တောင်ပိုကောင်းတာမျိုးလည်းရှိတယ်လို့အစိုးရခန်းစာမှာရေးပါတယ်။ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တိုက်ခိုက်မှုတွေလှက်တလို့ရပ်တန့်နေပါတယ်။ယူကရိန်းစစ်ပွဲမှာရုရှားတို့အခြေအနေမလာရင်တော့မော်စကိုနဲ့စစ်ဖက်ဆက်ဆံရေးကိုတရုတ်နိုင်ငံကပြန်ပြီးတော့တုံ့သက်လာနိုင်စရာရှိတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ပြိုအင်မြန်မာပိုင်းရဲ့ပုတ်ထုံးနေမနက်ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ဗြိတိန်ဝန်ကြီးချုပ်တဲ့အကြောင်းနာဆင်ရအောင်ပါ။ဗြိတိန်ဝန်ကြီးချုပ်ရာထူးကိုစက်တင်ဘာ5ရက်နေ့ကပဲအနိုင်ခံရတဲ့ Liz Truss ဟာလက်ရာရင်း Conservative Party ရဲ့အမြင့်ဆုံးရာထူးကိုရရှိသွားပြီးတော့ဗြိတိန်နိုင်ငံရဲ့ထိတ်ဆုံးနေရာကိုတာဝန်ယူလိုက်ပါပြီ။သူကဘလို့လူစားမျိုးပါလဲ။မအေးသနာကျော်ကတင်ပြထားပါတယ်ရှင်။
I have a plan to make
Britain seaway la men sen ni twin ma phun phyo mu myin yan lou pho season 2 ya jama ma shi ba de.
Britain နိုင်ငံရဲ့ဝန်ကြီးချုပ်တဲ့ Liz Truss ဆိုတာဘသူပါလဲ။ဝန်ကြီးချုပ်ဟောင်း Boris Johnson စီကတာဝန်လွှဲပြောင်းယူတဲ့ Conservative Party ကဖြစ်ပါတယ်။အခွန်ရှော့ချရေး EU ကနေနှုတ်ထွက်မှုလုပ်ငန်းစဉ်အကောင်ဆုံးလုပ်နိုင်ရေးတရုတ်ရုရှားတို့ပေါ်ပြင်းထန်တဲ့သဘောထားတို့နဲ့မဲဆွဲပြီးတော့အနိုင်ရသွားသူပါ။
အခုအချိန်ကလမ်းယုံနဲ့လုံနေလို့တော့မရပါဘူးလုံနေကြပုံစံတွေကနေပြောင်းလို့ရပါလိမ့်မယ်ကျမတို့ရဲရင်မှုလို့ပါတယ
်ဗြိတိသျှနိုင်ငံရေးမှာဒီထိတ်ဆုံးနေရာကိုသူဘလို့ရလဲကြည့်ရအောင်ပါ1985ခုနှစ်မှာမွေးဖွားတဲ့ Miss Truss ဟာအရင်ကတော့ Conservative Party ကိုထောက်ခံခဲ့တာမဟုတ်ပါဘူးလက်ဝဲဝါရီမိဘတွေနဲ့သူဆဲကျော်သက်မှာတော့ဗဟိုချိန် Liberal Democrat တယောက်ဖြစ်ပါတယ် Oxford တက္ကသိုလ်မှာကျောင်းတက်မှာ Conservative Party ထောက်ခံသူဖြစ်သွားတာပါ2010မှာလွတ်တော်ရဲ့ဆရောက်ပြီး2014မှာဝင်ကြီးနေရာတစ်ခုဆရပါတယ်။ဝင်ကြီးချုပ်ဒေးဗစ်ကင်မရွန်လက်ထက်ပတ်ဝန်းကျင်အစားအသောက်နဲ့ကြီးလက်ရေးရာကိစ္စရပ်များဆိုင်ရာနိုင်ငံသားရေးဝင်ကြီးဖြစ်လာပါတယ်။2016ဥရောပသမဂ္ဂကနှုတ်ထွက်မထွက်လူမှုဆန္ဒခံယူပွဲမှာတော့မထွက်ဖို့မဲပေးခဲ့ပါတယ်။သူ့ဘက်ကရှုံးနေတဲ့အခါသူစိတ်ပြောင်းသွားပြီးနှုတ်ထွက်တာကအလုပ်ဖြစ်မဲ့အခြေအနေတွေဖန်တီးပေးနိုင်မယ်လို့ပြောပါတယ်။ဝင်ကြီးချုပ်ထရီဆာမေးနဲ့ဘောရစ်ဂျွန်ဆန်တို့လက်အောက်ဝင်ကြီးနေရာတွေမှာသူတာဝန်ထမ်းခဲ့ပါရင်2021မှာနိုင်ငံသားရေးဝင်ကြီးတာဝန်ပေးခံရတာပါသူကရုရှားသမ္မတဗလာဒီမီယာပူတင်ကိုအထူးဝေဖန်သူဖြစ်ပြီးဖေဗရူလာယူကရိန်းကိုကျူးကျော်မှုအထူးဆန့်ကျင်ပါတယ
် Now is not the time to let up
ဒီတစ်ခါကထားလိုက်လို့မရပါဘူးပူတင်နိုင်လို့ကိုမဖြစ်ပါဘူးကမ္ဘာကျော်အနိုင်ကျင့်သူတွေဟာခွန်အားကိုပဲတီးကြတာပါအခုမှကျမတို့မကြိုက်တွေ့နိုင်ဘူးဆိုရင်တော့ကဘာအနှံ့ကတခြားရန်လိုတဲ့သူတွေဟာလည်းရဲတင်းလာမှာပ
ါဗြိတိန်နိုင်ငံမှာနှစ်30အတွင်းအကြီးအမားဆုံးစီးပွားရေးပြောင်းလဲကိုဖော်ဆောင်ပေးမယ်လို့မစ္စထရက်ကကတိပြုထားပါတယ်ဒေါ်လာ36ဘီလီယံအခွန်ရှော့ချပေးဖို့ပါငွေကြေးဖောင်းဖွှားမှုကိုထိန်းချုပ်ပြီးတော့စီးပွားရေးဖွံ့ဖြိုးအောင်မြင့်တင်မယ်လို့ပြောပါတယ
် I want British
Britisher စီးပွားရေးတွေနောက်ဗြိတိန်ပြည်သူတွေနားလည်ထားဖို့ကကျမတို့လားရအမှန်ကိုသွားနေပါတယ်ခက်ခဲမှုတွေကရော့လာပါပြီဆိုတာပါပဲ
။သူနဲ့ရှင်တိုင်ဘက်ရီရှိဆူနက်ကတော့သူ့အခွန်ရှော့ချပုံဟာတာဝန်မဲ့အစိတ်ကွင်းရဲ့လုပ်ရဖြစ်တယ်လို့ပြောပါရယ်။သူဟာလိုက်တင်ပြောင်းလဲနိုင်တဲ့သူလားတင်းမာရဲ့သူပါလား။သူ့ကိုတပ်မဏိအမျိုးသမီးနောက်တူဖြစ်နေပြောနေကြပါရယ်။သူကိုယ်တိုင်လည်းမာဂရက်သက်ချာကိုအားကြားမိတာဟိုးရင်ကလေးကပြောခဲ့တာပါ
။ I'm somebody
ကျွန်မကနေရာတနေရာကိုရထားတဲ့သူဖြစ်တယ်။ကျွန်မနိုင်ငံညာရေးရုံးမှာပဲဖြစ်ဖြစ်ကုန်းသွယ်ရေးရုံးမှာဖြစ်ဖြစ်ဘယ်နေရာမှာမဆိုအလုတ်ဖြစ်အောင်လုပ်နိုင်ခဲ့ပါတယ
်သူ့ကိုအကြီးကျယ်ဝေဖန်သူတွေကတော့သူ့ရဲ့အရေးချင်းကအပြောင်းလဲလုပ်ချင်သူဖြစ်ပြီးတော့မူဝါဒအပိုင်းတွေကိုအသေးစိတ်ကြည်လွန်တဲ့အလွန်ကျွံ့အလုတ်လုပ်သူတူလို့ပြောကြပါတယ်သူ့ရဲ့အားနည်းချက်ကတော့လူမှုဆက်ဆံရေးပဲဖြစ်တယ်လို့တချို့ကပြောပါတယ်သူကနည်းနည်းတော့တင်းမာသူဖြစ်တယ်လို့လည်းပြောကြပါတယ်ဘောရစ်ဂျွန်ဆန်ဝန်ကြီးချုပ်သုံးနှစ်တာကာလကိုကမောက်ကမနဲ့ဦးဆောင်ခဲ့ရပြီးတဲ့နောက် အခုတော့ဝင်ကြီးချုပ်တက်ကပါတီကိုကောင်းကောင်းမွန်မွန်ဦးဆောင်ပေးနိုင်ဖို့ Conservative Party ဝင်တွေမျှော်လင့်နေကြပါတယ်ရှင
်ဗြိတိန်နိုင်ငံရဲ့တတိယမြောက်အမျိုးသမီးဝင်ကြီးချုပ်ဖြစ်လာတဲ့ Lee Truss အကြောင်းကြားခဲ့တာပါရှင်အခုလို VOA ကထုတ်လင့်သွေးသွားတဲ့အစီအစဉ်တွေကတော့ VOA ရဲ့အနေနဲ့ဆက်မျက်နှာ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်မကြာခင်မှာတော့ရေးပေးတင်နေတဲ့ပါကစ္စတန်မှာမိုးတဲထန်ပြီးရေးကြီးရတဲ့အကြောင်းရင်းကိုတင်ဆက်သွားဖို့ရှိပါတယ်
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ Sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ Internet ပင်မစာမျက်နှာပေါ်ကအီးမေးလ်သတင်းလောင်တောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ်။ပြည်မြန်မာပိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့အီးမေးလ်သတင်းလွှာတောင်းယူနိုင်ပါတယ်။နောက်တနည်းကတော့ VOA မြန်မာအီးမေးလ်လိပ်စာ bammi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့အီးမေးလ်လိပ်စာကိုရေးပို့လိုက်ပါနော်။အီးမေးလ်လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်။နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းနဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ်။ VOA ပြည်သက်အတွက်သတင်းတွေကိုရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ပို့ထုံးနေမနက်ခင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ထုတ်လွှင့်နေပါတယ်။အခုတော့ပါကစ္စတန်နိုင်ငံကသတင်းဖက်ဆက်ရအောင်ပါ။စက်တင်ဘာလ3ရက်နေ့ကပါကစ္စတန်နိုင်ငံရဲ့တောင်ဘက်ပိုင်းမှာရေပိုကြီးလာမဲ့အရေးကြိုတင်ပြင်ဆင်ထားရင်းကပဲနိုင်ငံရဲ့သုံးပုံသဘုံလောက်ရေလွှမ်းသွားခဲ့ရပါတယ်။အဲ့ဒီလိုမိုးတဲထံပြီးတော့ရေကြီးရေရှမ်းဖြစ်ရတဲ့အကြောင်းကရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကြောင့်ဖြစ်ကြောင်းလေ့လာသူတဦးကပြောပါတယ်။နှစ်ပေါင်း30အတွင်းမိုးရွာသွန်းမှုပမာဏရာခိုင်နှုန်းက190လောက်ပိုများလာတာကြောင့်နိုင်ငံလူဦးရေတန်220ရဲ့15ရာခိုင်နှုန်းဟာရေလွှမ်းမှုမှုတန်ကိုခန်းစားနေကြတာဖြစ်ပါတယ်။ဒီအကြောင်းရိုက်တာသတင်းကိုအခြေခံပြီးတော့မခွန်ညိုကတင်ပြထားပါတယ်ရှင်
။မုတ်တုံမိုးကစံချိန်ကျိုးအောင်ရွာသွန်းပြီးမြောက်ပိုင်းကရေခဲပြင်တွေအေးပြောကျလာတာကြောင့်ပါကစ္စတန်နိုင်ငံမှာရေကြီးရေရှမ်းဖြစ်ခဲ့ရပြီးကလင်းငယ်ပေါင်း400ကျော်ပါဝင်လူပေါင်း 1,000 ကျော်တည်ဆုံခဲ့ရပါတယ
်။ जो नॉर्दर्न एरियाज हैं गिलगित बल्तिस्तान के वहां गिलाव के 16 इवेंट्स होते हैं जो ग्लेशियल लेक आउटबर्स्ट फ्लड होते हैं
ဒီနှစ်ထဲပါကစ္စတန်ရဲ့မြောက်ဖက်ဒေသတွေဖြစ်တဲ့ गिलगित बल्तिस्तान အရက်တွေမှာရေခဲပြင်က16ကြိမ်လောက်ပြိုကွဲခဲ့ပါတယ်။အပူချိန်မြင့်တက်လာလို့ရေခဲမြစ်တွေရေပျော်ကျသွားရတာနေပြီးတော့အဲ့လိုဖြစ်ရတွေဖြစ်ပေါ်လာခဲ့တာပါ။ပုံမှန်တိုင်းဆိုရင်တော့ရေခဲပြင်ကွဲထွက်တာမျိုးကတစ်နှစ်ကို5ခါ6ခါလောက်ပဲဖြစ်တဲ့ဆိုပေမဲ့ဒီနှစ်မှာတော့16ခါလောက်ဖြစ်ခဲ့ပါတယ်။ရာသီဥတုပြောင်းလဲဖောက်ပြန်တာဟာအခုလိုဖြစ်ရတူရဲ့မူလအကြောင်းရင်းပါပဲ
ပါကစ္စတန်နိုင်ငံမှာပြင်းမြအားဖြင့်နှစ်ပေါင်း30အတွင်း190ရာခိုင်နှုန်းလောက်မိုးပေါ်ရွာခဲ့ပြီးဇွန်လကနေဩဂုတ်လအထိ3လအတွင်းမိုးရေချိန်လက်မှတ် 15.38 ရှိခဲ့ပါတယ်အိမ်တွေစီးပွားရေးလုပ်ငန်းတွေအခြေခံစောက်အုံတွေနဲ့လမ်းတွေလည်းရေမြုပ်ကုန်ပါတယ်မရိတ်သိမ်းရသေးတာရောရိတ်သိမ်းတူလောင်ပြီးသားတွေရောကောက်ပဲသီးနှံတွေလည်းပျက်စီးကုန်ပြီးစုစုပေါင်းစိုက်ပျိုးအေးက2တန်းလောက်ကိုရေလွှမ်းမိုးသွားခဲ့တာပါလူဦးရေတန်း50ရှိတဲ့ဆင်းပြည်နယ်ကတော့အပြင်းထန်ဆုံးထိခိုက်ခဲ့ရပြီးပြင်းမြ230အတွင်းမိုးရွာသွန်းတဲ့နှုန်းက466ရာခိုင်နှုန်းပိုပြီးတော့ရခဲ့ပါတယ်ပြည်နယ်ရဲ့တချို့နေရာတွေမှာမျက်စိတဆုံးဖုံးလွှမ်းနေတဲ့ရွှေနှစ်ရောင်ရေတွေထဲမှာမြုပ်နေတဲ့တစ်ပင်တွေလမ်းတွေကိုတွေ့ရပါတယ်ရာပေါင်းများစွာသောအိမ်ဆောင်စုတွေဟာရေလွတ်ပြီးခြောက်သွေ့တဲ့မြေလွတ်ပေါ်မှာနေနေကြရပါတယ်ဖန်လုံအိမ်ဓာတ်ငွေနဲ့ကြောက်ဖြစ်ရုပ်ကျွင်းလောင်စာတွေအသုံးပြုမှုဟာအခုလိုရာသီဥတုဖောက်ပြန်မှုရဲ့အရင်ကံတွေဖြစ်တယ်လို့ပါကစ္စတန်မိုးလေဝသနဲ့ဇလဗေဒဌာနမှုဆာဖာရတ်စ်ကပြောပါတယ
် green house gases ကဟိုအပကပတဲ့ကိ basic ဝဇာ uski fossil fuel ကစတမလာ हमारी transport
ဖန်လုံအိမ်ဓာတ်ငွေတွေကဆက်မပြတ်တိုးများလာနေတော့မှအဲ့လိုတိုးရတဲ့မူလအကြောင်းရင်းကတေယူပို့ဆောင်ရေးစွန့်ထုတ်လို့ရေးပင်လယ်ရေကြောင်းနဲ့လေကြောင်းတေယူပို့ဆောင်ရေးလုပ်ငန်းတွေအတွက်ကြောက်ဖြစ်ရုပ်ကျွင်းလောင်စာတွေကိုတုံးနေကြလို့ပါဖလိုရီတန်းခွေကိုရှော့မချနိုင်ရင်ကဘာကြီးပူနွေးလာတာရက်သွားမှာမဟုတ်ပါဘူးကဘာကြီးပူနွေးနေတာရက်မသွားလို့ရှိရင်အခုလိုမျိုးရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကလည်းအန္တရာယ်ကမြင့်တက်နေဦးမှာပါ
ပါကစ္စတန်လူဦးရေစုစုပေါင်းတန်း220ရဲ့15ရာခိုင်နှုန်းဖြစ်တဲ့လူဦးရေ33တန်းဟာရေလွှမ်းမှုမှုဒဏ်ကိုခံနေရတဲ့အကြောင်းအစိုးရကကြေညာချက်ထုတ်ပြန်ထားပါတယ်ကုလသမဂ္ဂအဖွဲ့ကြီးကပါကစ္စတန်နိုင်ငံရဲ့မကြုံစဖူးရာသီဥတုကပ်ဘေးအတွက်အမေရိကန်ဒေါ်လာတန်း160ကူညီပေးကြဖို့တောင်းဆိုထားပါတယ်။ ပါကစ္စတန်နိုင်ငံကလူပေါင်း 6.4 သန်းကျော်ဟာလူသားချင်းစာနာမှုအကူအညီအကြီးအကျယ်လိုအပ်နေတဲ့အကြောင်းကိုလည်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောထားပါတယ်ရှင
်။ရာဒီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်မိုးတဲထမ်းပြီးတော့အရေးကြီးရေရှာမှုနဲ့ကြုံနေရတဲ့ပါကစ္စတန်နိုင်ငံအကြောင်းမှခွာညိုကတင်ပြသွားတာပါရှင်။အခုတော့ထိုင်းနိုင်ငံတောင်ပိုင်းပင်လယ်ပြင်ထဲမှာရိုဟင်ဂျာတွေကယ်တင်ခဲ့တဲ့တရင်ဖက်ဆက်ရအောင်ပါ။ထိုင်းနိုင်ငံတောင်ပိုင်းစာတန်ပြည်နယ်ခွန်ဘူလုံပြည်နယ်ထဲမှာမျောပါနေတဲ့ရွန်ဂျာဆဲဦးကိုထိုင်းငါဖမ်းလေလုံသားတွေကတွေ့ရှိတာကြောင့်ကယ်တင်ခဲ့ပါတယ်။တစ်ချက်ထဲမှာပဲရွန်ဂျာတွေကိုကယ်တင်ခဲ့တဲ့ပင်လယ်ပြင်နယ်အမလတ်မကမ်းမှာရှိတဲ့ကျွန်းတကျွန်းပေါ်မှာတော့ရွန်ဂျာနောက်ထပ်40တဦးကိုတွေ့ရှိခဲ့ပါတယ်။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်မအေးအေးမကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းတောင်ပိုင်းစာတန်ပြည်နယ်ထဲကပင်လယ်ပြင်မှာထော်တော့တွေကိုဖောင်လုပ်ပြီးရေထဲမျောနေတဲ့ရိုဟင်ဂျာ၁၀ဦးကိုထိုင်းငါးဖမ်းလီကကယ်ဆယ်ခဲ့တာပါသူတို့တွေဟာမြန်မာနိုင်ငံရခိုင်ပြည်နယ်ကနေတဆင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာခဲ့ပြီးအဲ့ဒီကနေတဆင့်အင်ဒိုနီးရှားနိုင်ငံဘက်ကိုသွားဖို့အတွက်လာကြတဲ့လှေစီးပြေးဒုက္ခသည်တွေဖြစ်ကြပါတယ်ရိုဟင်ဂျာတွေတွေ့ရှိခဲ့တာနဲ့ပတ်သက်လို့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရာတာဝန်ခံဦးမင်းဦးကတော့အခုလိုပြောပါတယ်
စတင်ပေါ့လေစတင်အပိုင်းမှာအဲရေးမျိုးနဲ့ဂျဝင်ကြတွေကိုဟိုအားတွေးတာပေါ့ကျွန်တော်တို့ငါးဖန်တေမောအတွေးတို့ကဲမိကဲလို့နိုင်တာပေါ့နော်အဲလိုရင်းရဆယ်ယောက်ကိုအဲဒီမှာဟိုဒီကိုပြန်ဖော်ပုံးလေးဖော်ဟိုဟာလေးနေတိလောက်ထားတဲ့အဲလိုဖောင်လေးလို့ဆိုပြီးတော့အဲ့မှာမျောနေတာအဲ့ဒါကိုတွေးတာဖောင်နဲ့လောက်ထားတဲ့ဖြစ်စလောက်ထားတဲ့အဲဒီဖောင်လေးလို့လုပ်ပြီးအဲ့မှာသူတို့ပင်လေးမှာမျောနေတာပေါ့အဲဒီမှာနာဟိုငါးဖန်လေရတူပြီးတော့သူတို့ခဲ့တယ်။ဆယ်ယောက်ကိုအဲ့လိုတွေ့ပြီးတဲ့အချိန်ကနာသူတို့ဆက်လိုက်ပြီးတော့နောက်ထပ်အဲ့ယောက်40တယောက်ကိုဟိုမှာဒီကျွန်းမှာတွားပြီးတော့တွေ့တယ်လေ။နောက်ထပ်40တယောက်အဲ့ဒီမကလေးနှစ်ယောက်ပါဝင်ယောက်ျား30တယောက်တင်တယ်မိန်းမ10ယောက်အဲ့ဒါထပ်ပြီးတော့တွေ့တယ်။အဲ့ဒီအုပ်စုနဲ့ဒီအခု10ယောက်ရနေတဲ့အုပ်စုနဲ့အတူတူပဲလားဆိုတာလေ။အဲ့ဒါသူတို့အခုစုံစမ်းနေလို့ရှိတယ်။တော်တော်ဆယ်တော့သူတို့အဲရိုဟင်ဂျာတွေကိုယာယီထိန်းသိမ်းနေအဲ့ဒီဟိုအကြီးရပေါ့စခန်းပေါ့အဲ့ဒီမှာခါထားတယ
်ရိုဟင်ဂျာတွေဟာလှေစီးပြေဒုက္ခသည်တွေအဖြစ်လာရင်းနဲ့လမ်းခရီးမှာလေပြင်းမုန်တိုင်းကြတဲ့အတွက်ပင်လယ်ထဲမှာမျောပါခဲ့ရတာဟာ၄ရက်လောက်ရှိပြီလို့လဲဆိုပါတယ်စထွန်ပီနဲ့အုတ်ချုပ်ရည်မှုအာရိုနီဆိုင်ယန်ကတော့သတင်းတောက်တွေကိုအခုလိုပြောသွားပါတယ်သူပြောသွားတာကတော့ရိုဟင်ဂျာတွေကိုလိုအပ်တာတွေကိုအကူအညီပေးနေပါတယ်အစားအသောက်နဲ့ဆေးဝါးတွေကျန်းမာရေးစောင့်ရှောက်မှုတွေလည်းလုပ်ပေးနေပါတယ်သူတို့တွေဟာလူကုန်ကူးမှုတွေနဲ့ပတ်သက်မှုရှိမရှိစစ်ဆေးရမှာပါဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားတာပါပင်လယ်ပြင်ထဲမှာတွေ့ရတဲ့လှေစီးပြေးဒုက္ခသည်ရိုဟင်ဂျာတွေကပင်လယ်ပြင်အနီးကကျွန်းမှာဖမ်းမိတဲ့ရိုဟင်ဂျာတွေကိုပါနောက်ထပ်စစ်ဆေးမှုတွေလုပ်သွားအောင်မှာဖြစ်တယ်လို့လည်းဆိုပါတယ်ပြီးခဲ့တဲ့ဇွန်လကစထွန်ပင်နယ်တွေကကော့တောင်ကျွန်းကမ်းခြေမှာလဲရိုဟင်ဂျာ59ဦးကိုလဲဖမ်းမိခဲ့ပါတယ်ရှင
်။ထိုင်းပင်လယ်ပြင်နဲ့မျောနေတဲ့ရိုဟင်ဂျာတွေကိုထိုင်းရေလူသားတွေကယ်တင်ခဲ့တဲ့သတင်းမအေးမှတင်ပြသွားတာပါရှင်။သောတာရှင်များရှင် VOA ကထုတ်လွှင့်ပေးနေတဲ့ကြံမာရေးသိပ္ပံနဲ့နည်းပညာဘလော့ဂါတွေပြောသမျှမြန်မာအရေးသုံးသပ်ချက်မနေ့ကအင်္ဂလိပ်စာသင်ခန်းစာတိုက်လေးလိုင်းဆွေးနွေးခန်းစကားပြောကြားအောင်စတဲ့သတင်းပတ်ဆင်ခန်းတွေနဲ့အတူနောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ internet ဆာမနာဖြစ်တဲ့ burmese.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမင်းမြန်ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ် Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီเนาะ
မင်္ဂလာမနက်ခင်းပါတာသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့ပုံထုံးနဲ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ30နဲ့40 50နဲ့လိုင်းလမီတာ190တို့ကနေဆက်ပြီးတော့တင်ဆက်နေပါတယ်။အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြင်ကွင်းကျဲမဆုကဘာတလွားခီးသွားစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အရင်ဆုံးတော့ချူလာလောင်ကွန်တက္ကသိုလ်ကမြန်မာအရေးဆွေးနွေးပွဲကိုတင်ပြပေးပါမယ်။မြန်မာနိုင်ငံမှာလက်နက်ကင်တိုက်ပွဲတွေနဲ့ပဋိပက္ခတွေမိုးရွာသည်ကုန်ဆုံးတဲ့6တွေရာသီမှာပိုများလာနိုင်တယ်လို့လက်ရှိရင်ဆိုင်နေရတဲ့စစ်ပွဲရေးအကြက်တဲ့အခြေအနေလာမယ့်လပိုင်းတွေအတွင်းပိုးပြီးတော့ဆိုးဝါးလာနိုင်တယ်လို့ထိုင်းနိုင်ငံချူလာလောင်ကွန်တက္ကသိုလ်မှာကျင်းပတဲ့မြန်မာအရေးဆွေးနွေးပွဲမှာမြန်မာအရေးသုံးသပ်သူတွေကသုံးသပ်ပြောဆိုသွားပါတယ်မြန်မာနိုင်ငံကစစ်ပွဲရေးပညာရှင်တဦးဖြစ်တဲ့တီချလှလာတဲ့ဖွဲ့စကူစီးတစ်ခုဖြစ်တဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးရေးဆိုင်ရာဒါရိုက်တာဒေါက်တာဇော်ဦးကတော့မြမစီးပွားရေးတည်ငြိမ်ဖို့နဲ့အကြအတဲတွေကိုကျော်လွှားနိုင်ဖို့ထိုင်းနိုင်ငံရဲ့အကူအညီတွေလိုအပ်တဲ့အကြောင်းအဓိကဆွေးနွေးသွားပါတယ်။ဆွေးနွေးပွဲကိုကိုသိန်းထိုက်ဦးကဘန်ကောက်မြို့ကနေတင်ပြပို့ထားပါတယ်
။စစ်တကအနာသိပ်ပြီး19လအကြာမြန်မာနိုင်ငံရင်ဆိုင်နေရတဲ့ပြည်တွင်းစစ်နိုင်ငံရေးအပြောင်းအလဲအတွက်တွန်းအားလက်နက်ကင်ပဋိပက္ခဖြစ်ပွားနေတဲ့စစ်မြေပြင်အခြေအနေနောက်ရှေ့မှာဖြစ်လာနိုင်ခြေတွေကိုမြန်မာပြည်လေးလာသူတွေဆွေးနွေးကြတာပါထိုင်းနိုင်ငံကလုံခြုံရေးနဲ့နိုင်ငံတကာလေးလာရေးဌာန ISIS ကကြီးမှုကျင်းပတဲ့ဆွေးနွေးပွဲဖြစ်ပါတယ်ဆွေးနွေးပွဲဖြစ်မြောက်ငွေကြေးကုန်ကြခံကမ္ဘာကထလုပ်ပေးခဲ့တဲ့ဥရောပသမဂ္ဂကိုစားထိုင်းနိုင်ငံဆိုင်ရာဥရောပသံမကြီးဒေးဗစ်ဒေးလီကမြန်မာနိုင်ငံနဲ့ပတ်သက်တဲ့ရည်တည်ချက်ကိုအဖွဲ့မင်ကွန်းမှပြောကြားသွားပါတယ
် The EU continues to stand ready
မြန်မာနိုင်ငံငြိမ်းချမ်းရေးတရားမျှတရေးနဲ့ဒီမိုကရေစီပြန်လည်ဖော်ဆောင်ရေးတခြားနိုင်ငံတွေနဲ့အတူဆက်လက်လက်တွဲဆောင်ရွက်သွားမယ့်အကြောင်းဥရောပသမဂ္ဂရဲ့ရည်တည်ချက်ကိုတန်မတ်ကြီးဒေးဗစ်ဒဲလီပြောဆိုမိတ်ဆက်သွားပါတယ်။မြန်မာနိုင်ငံမှာဖြစ်ပွားခဲ့တဲ့ဒီဒီချိန်စစ်တပ်ကအာဏာသိမ်းမှုဟာအရင်1962ခုနှစ်1988ခုနှစ်တွေကအာဏာသိမ်းမှုတွေနဲ့မတူဘူးဆိုတော့ထိုင်းနိုင်ငံလုံခြုံရေးနဲ့နိုင်ငံတကာဆက်ဆံရေးဌာန ISIS ဒါရိုက်တာပါမော့ကဒေါက်တာ39ပွန်ဆက်ရီဟက်ကထောက်ပြပြောဆိုပါတယ
် This coup in Myanmar was a different kind of
ဒီဒီချိန်အာဏာသိမ်းမှုကအရင်ကဖြစ်ခဲ့တဲ့အာဏာသိမ်းမှုတွေနဲ့လုံးဝမတူပါဘူးအရင်ကလိုစစ်တပ်ကအင်အားခိုင်မာပြီးအားကောင်းတယ်ဆိုတာပြသနိုင်တဲ့အာဏာသိမ်းမှုမျိုးလည်းမဟုတ်ပါဘူးအာဏာသိမ်းမှုကိုတုံ့ပြန်တဲ့အတိုက်ခံတွေအကြားမဟာမိတ်အရလက်တွဲပြီးတော့ဆန့်ကျင်အုံကြွမှုတွေချက်ချင်းပေါ်ပေါက်လာပါတယ်လက်တွဲခဲ့တဲ့မဟာမိတ်တွေကအရင်ကထက်ပိုပြီးခင့်မိတယ်လို့လက်နက်တွေပိုတက်ဆင်နိုင်တဲ့တန်တိတ်ထန်ခိုင်မာပြီးတော့မဖြစ်မနေလှုပ်ဆောင်မယ်လို့ဆုံးဖြတ်ထားတဲ့အသက်နဲ့ရင်ပြီးဆွန်းဆွန်းစားစားပြန်တိုက်တဲ့အတိုက်ခံတွေပေါ်လာခဲ့တာ
ပါ။ပြည်ပြောင်းလဲရေးခေတ်ကြာကြီးပြင်းလာခဲ့တဲ့လူငယ်မျိုးဆက်သစ်တွေအရှုံးမပြေပဲဆက်ပြီးတိုက်ပွဲဝင်နေကြတဲ့အတွက်စစ်တပ်အနေနဲ့အာဏာကိုဆက်ပြီးထိန်းနိုင်ဖို့ခက်ခဲခဲရုန်းကန်နေရတယ်လို့ဒေါက်တာတတီနန်ကပြောဆိုသွားပါလေ။မြန်မာနိုင်ငံရဲ့အခြေအနေဟာ1950ခုနှစ်တွေအတွင်းစစ်တပ်ကရန်ကုန်မြို့နီနာကွက်ကွက်ကိုပဲထိန်းထားနိုင်ခဲ့တဲ့အခြေအနေမျိုးပြန်ရောက်သွားနိုင်တယ်လို့သုံးသပ်သူကကာကွယ်ရေးဆိုင်ရာ James Defense စာဆောင်ကလူကြိုရေးဆိုင်ရာဆောင်းပါးတွေသုံးသပ်ရေးသားတဲ့အန်တိုနီဒေးဗစ်ဖြစ်ပါလေ1950ခုနှစ်ကလိုစစ်တပ်ကတဖြည်းဖြည်းသိမ်းယူနိုင်မယ်ဆိုတဲ့မျှော်လင့်ချက်ကစိတ်ကူးရင်တသက်ဖြစ်သွားနိုင်တယ်ဆိုပြီးသူကသုံးသပ်ပြောဆိုသွားပါလေ
This may be a return to the 1950s and what that theory implies
PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုကြည့်တဲ့အခါအားလုံးကမြန်မာနိုင်ငံအတွင်းကဗမာတိုင်းရင်းသားတွေအများစုဖြစ်နေတာကိုတွေ့ရပါတယ်အဖွဲ့အစည်းတွေကိုကြည့်ရင်လည်းနေရာတိုင်းမှာပြန့်နှံ့နေပြီးမြန်မာနိုင်ငံအလယ်ပိုင်းမှာမြို့တိုင်းနေပါလောက်ရှိနေတာကိုတွေ့ရပါတယ်။အခိုင်အမာအမြင့်တွေထားပြီးမကြသေးခင်လပိုင်းတွေအတွင်းမှာပိုပြီးခံခံမာမာစစ်တပ်ကအာဏာသိမ်းပြီးပေါ်ပေါက်လာပေမဲ့လက်နက်အင်အားလည်းအရင်ကတည်းကပိုပြီးကောင်းအောင်တပ်ဆင်လာနိုင်တယ်လို့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့ကရင်၊ကချင်၊ချင်း၊ကရင်နီစတဲ့အဖွဲ့အစည်းတွေနဲ့လည်းနီနီကကပူးပေါင်းပြီးတိုက်နေတာကိုတွေ့နေရပါတယ်။
အားသိမ့်မများဘူးဆိုရင်တောင်မကြခင်ကမြန်မာနိုင်ငံနောက်ဖက်ချမ်းမှာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကလည်းပူးပေါင်းပြီးစစ်ကောင်စီတပ်တွေကိုတိုက်ခိုက်လာခဲ့တဲ့အခြေအနေကိုလုံခြုံရေးဆိုင်ရာဆောင်းပါးတွေသုံးသပ်ရေးသားတဲ့အန်တိုနီဒေးဗစ်ကထောက်ပြသွားပါတယ်။စစ်တီးပွဲမှာမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေအကျက်တဲတွေနဲ့ပတ်သက်လို့လည်းအဓိကဆွေးနွေးကြပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေပြိုလဲလူအခြေအနေရောက်နေပြီဆိုတာကိုဒေါက်တာတတီတန်ကထောက်ပြသွားသလိုပဲ Nikkei Asia Review ကသတင်းအက်ဒီတာထိုင်းနိုင်ငံနိုင်ငံခြားသတင်းတော်များအသင်းဥက္ကဋ္ဌအောင်Quan Robinson ကလည်းပါဝင်ဆွေးနွေးပါတယ
် I think so far it is extraordinary that agricultural production has helped
ဒီနယ်လောင်စာဆီဈေးတွေတက်တာမြန်မာကျပ်ငွေတန်ဖိုးကျဆင်းတာတွေကြောင့်စိုက်ပျိုးလုပ်ငန်းထွက်ကုန်တွေအပေါ်အကြီးအကျယ်စုစုဝါးထိခိုက်နေပါတယ်ဗန်လုပ်ငန်းလည်းအကြီးအကျယ်အကျက်တဲရင်ဆိုင်နေရတာပါငွေကြေးဈေးကွက်အပေါ်ထိန်းချုပ်ရေးကြိုးစားတာတွေအပြင်ဗန်လုပ်ငန်းတွေအပေါ်မှာအုပ်ချုပ်ဖို့အတွေ့အကြုံမရှိတဲ့စစ်တပ်ခေါင်းဆောင်တွေကိုခန့်ထားတာတွေကလည်းစီးပွားရေးအပေါ်အကြီးအကျယ်ရိုက်ခတ်နေပါတယ်
ဆွေးနွေးပွဲမှာမြန်မာနိုင်ငံကစီးပွားရေးပညာရှင်တူဖြစ်ပြီးအရင်ကသမ္မတဦးသိန်းစိန်လက်ထက်အကြံပေးတူဖြစ်ခဲ့သူလက်ရှိတရားလွတ်လပ်တဲ့ဖွဲ့စည်းတစ်ခုဖြစ်တဲ့စီးပွားရေးနဲ့လူမှုဖွံ့ဖြိုးရေးဆိုင်ရာဌာနဒါရိုက်တာ Center for Economics and Social Development ကဒေါက်တာဇော်ဦးလည်းပါဝင်တက်ရောက်ပါတယ်အခွင့်အလမ်းကောင်းဖြစ်တဲ့အကြက်ဒဲတွေကိုစွန့်ပယ်လိုက်တာမျိုးမလုပ်ဖို့ဆွေးနွေးပွဲမှာသူကတိုက်တွန်းပြောဆိုသွားပါတယ်အထူးသဖြင့်ပြီးခဲ့တဲ့ဇူလိုင်လကထုတ်ပြန်တဲ့ကမ္ဘာပံရဲ့အစီရင်ခံစာအရမြန်မာနိုင်ငံရဲ့စီးပွားရေး300ခန်းလုံးပြန်တက်လာမယ်ဆိုတဲ့ခံမှန်းချက်ကိုထောက်ပြပြီးသူကဆွေးနွေးတိုက်တွန်းသွားတာပ
ါ I think these are some of the reports that have come out and then the question is who is actually responsible for the recovery and then none of these
ဘာဘန်ရဲ့စစ်တမ်းတွေသူတည်သနာပြုချက်တွေအရထွက်လာတဲ့အစီရင်ခံစာတချို့ဖြစ်တဲ့အကြောင်းနဲ့ဒီစီးပွားရေးပြန်လည်အားကောင်းမှုဆိုတာမှာဘုသူ့မှာအဓိကတာဝန်ရှိမလဲဆိုတဲ့အချက်ကိုမေးရမှာဖြစ်တဲ့အကြောင်းသောသောကပြောခဲ့တဲ့နိုင်ငံရေးလှုပ်ရှားသူတွေတာဝန်ရှိသူတွေမဟုတ်ပဲအင်မတန်ဆိုးရွားတဲ့အကြက်တဲတွေကြောင့်မြမစီးပွားရေးကိုကြမ်းကြမ်းခံအောင်ရည်တည်ပေးခဲ့တဲ့သူတွေသူကတော့မထင်ရှားတဲ့ညတရတရေကောင်းလေးလို့နာမည်ပေးထားတဲ့အကြောင်းထော်ထော်ဆောင်ပြောသွားတာပေါ့သူပြောသွားတဲ့မြမစီးပွားရေးကိုကြမ်းကြမ်းခံရည်တည်သူတွေဆိုရမှာတောင်သူလယ်သမားတွေအထယ်ကျုပ်ဆက်ယုံလူသမားတွေကြီးပမှာထွက်လွတ်လို့ပြီးမြမနိုင်ငံကိုငွေပြန်ပုတ်နေသူတွေကိုထည့်သွင်းပြောဆိုသွားပါတယ်ဒီလိုအခက်အခဲတွေကြောင့်အိန္ဒိချင်းထိုင်းနိုင်ငံအနေနဲ့အထူးကူညီနိုင်တဲ့အခက်အခဲတွေမှာရှိတယ်လို့လည်းဒေါက်တာဇော်ဦးပြောဆိုပါတယ်။ထိုင်းနိုင်ငံအနေနဲ့သူ့နိုင်ငံကိုလာရောက်လုလုကိုင်းသူတွေအတွက်ဈေးသက်သာပြီးလုံခြုံတဲ့သွားလာရွှေ့ပြောင်းနိုင်တဲ့အနေအထားတွေကျွမ်းကျင်အောင်တည်တံ့ပေးတာမျိုးတွေထောက်ပံ့ကူညီဖို့သူကတိုက်တွန်းသွားပါတယ်။တစ်ချိန်တည်းမှာစီးပွားရေးရာဒုက္ခရောက်ပြီးလူတွေစုလိုက်ထွက်လာနေတဲ့အနေအထားမျိုးမရောက်အောင်ကာကွယ်ဖို့နဲ့တရားမဝင်ငွေပို့ဆောင်နေတဲ့စနစ်ကိုပြန်လည်ပြင်ဆင်နိုင်ဖို့ထိုင်းနိုင်ငံအနေနဲ့ကူညီရေးတိုက်တွန်းသွားတာပါ။မြန်မာနိုင်ငံအနေနဲ့အကြက်တဲတွေကြားကရုံထွက်နေအောင်အာဆီယံနိုင်ငံတွေအတွင်းဦးစီးဦးဆောင်ခန့်ခန့်ဒါကနေကူညီဖို့လဲထိုင်းနိုင်ငံကိုသူကမြေတားရက်ခံသွားပါလေ။သုံးသက်သူတွေကြားမှာတော့မြန်မာနိုင်ငံရဲ့အခြေအနေဟာတီးလင်္ကာမှာကြုံခဲ့ရတဲ့စီးပွားရေးအကျတဲ့အခြေအနေမျိုးပြိုလဲသွားနိုင်တဲ့အခြေအနေစီကိုဥတီသွားမလားဆွေးနွေးနေကြပါလေ။တစ်ချိန်တည်းမှာအခုရင်ဆိုင်နေရတဲ့အကျတဲတွေဘလောက်ကြာကြာဆက်ကြံ့ကြံ့ခံနိုင်မလဲရေရာရာဖြစ်မသိသေးတဲ့မေခွန်းမျိုးတွေကိုလည်းဆွေးနွေးပွဲမှာတက်ရောက်သူတွေရောပါဝင်သူတွေမေခွန်းထုတ်ကြပါလေ။လက်နက်ကင်ပဋိပက္ခတွေကြားအတိုက်အခံအင်အားစုတွေရဲ့အင်အားထိန်းချုပ်နိုင်စွမ်းနဲ့နိုင်ငံတကာရဲ့အသိအမှတ်ပြုမှုတွေပေါ်မှာလည်းရှင်တွဲပြီးသုံးသပ်ဆွေးနွေးကြတာဖြစ်ပါလေခင်ဗျာကျွန်တော်ဒိတ်ထိုက်ဦးပ
ါချူလာလကွန်တက္ကသိုလ်ကမြန်မာအရေးဆွေးနွေးပွဲအကြောင်းကိုဒိတ်ထိုက်ဦးတင်ပြသွားတာပါရှင်ခုတော့ဆိုရှယ်မီဒီယာပေါ်ကလူကြီးများသတင်းတို့အစီအစဉ်မှာအမေရိကန်ပြည်ထောင်စုတောင်ပိုင်းအရီဇိုနာပြည်နယ်ဖီနစ်မြို့အပြင်နာလီမှာရုတ်တရက်ရေကြီးပြီးတဲ့နောက်ရေစီးနဲ့မျောပါသွားတဲ့ကားထဲကနေအမျိုးသမီးတူကိုကယ်တင်လိုက်နိုင်ပါတယ်တာဝဲပြစ် House Visa အမြောက်သူနဲ့ရုရှားပြစ်မှတ်တွေကိုချိန်ဝင်ပြစ်ခတ်ဖို့ယူကရိန်းစစ်သားတွေလေ့ကျင့်နေပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်ကလူကြည့်များတဲ့သတင်းတိုလေးတွေကိုမှအေးသနာကျော်ကအစူးစီးတင်ဆက်ထားပါတယ
်ပြည်ထောင်စုမှာ Conservative ခေါင်းဆောင်တဲ့ဝန်ကြီးချုပ်ဖြစ်နေရွေးချယ်ခံရပြီးနောက်တည့်မှာပဲပြည်မကြီးကအတည်ပြုပေးလိုက်ပါတယ်ဗြိတိရှ်ဘုရင်မကြီးအလစ်ဇဘက်ဝန်ကြီးချုပ်တဲ့လစ်စထရက်စ်ရာထူးကနေထွက်ခွာတဲ့ဝန်ကြီးချုပ်ဟောင်းဘော်ရစ်ဂျွန်ဆန်တို့နဲ့စကော့တလန်ကဘယ်မောရာရဲတိုက်မှာတွေ့ဆုံခဲ့ပါတယ်။ဒါဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဝန်ကြီးချုပ်ရာထူးနဲ့ဘုရင်မကြီးကိုနောက်ဆုံးတွေ့ဆုံမှုဖြစ်ပါတယ်။သူက၃နှစ်တာဝန်ကြီးချုပ်ဖြစ်နေတာဝန်ထမ်းဆောင်ခဲ့ပြီးနှုတ်ထွက်စာကိုဘုရင်မကြီးကိုပေးရရတာပါ။ဝန်ကြီးချုပ်တဲ့လစ်စထရက်စ်ကတော့အစိုးရအသစ်ဖွဲ့စည်းခွင့်ဘုရင်မကြီးစီမှာတောင်းခံရပါတယ်။အဲ့လိုမျိုးဝင်ကြီးချုပ်ခန့်တဲ့အခမ်းအနားကိုတော့ kitchen လက်ကိုနန်းရှုပ်ခြင်းအခမ်းအနားလို့ခေါ်ပြီးတော့အခုခင်မှာတော့တကယ်တမ်းလက်ကိုမနန်းတော့ပါဘူးပြည်မကြီးကသူ့ရဲ့နန်းသက်တစ်လျှောက်လုံးမှာဝင်ကြီးချုပ်ပေါင်း15ဦးကိုခန့်အပ်ခဲ့ပြီးပါပြီအခု mistress ကသူခန့်အပ်တဲ့15ဦးမြောက်ဝင်ကြီးချုပ်ဖြစ်ပြီးတော့ဗြိတိန်သမိုင်းမှာတော့56ဦးမြောက်ဝင်ကြီးချုပ်ဖြစ်ပါလိမ့်ရှင်ရုရှားနိုင်ငံအရှေ့ပြားကန်ယူရန်ဒေတာမှာရုရှားကတရုတ်နိုင်ငံအပါအဝင်နိုင်ငံတချို့နဲ့ပူးပေါင်းစည်းရေးလေ့ကျင့်မှုပြုလုပ်နေပါတယ်။ရုရှားလေတပ်ဖွဲ့တွေအဝေးပြေဘုံကျဲလေယာဉ်တွေထောက်ပို့စစ်လေယာဉ်တွေပါဝင်ပါတယ်။ဒီချိန်ထဲမှာပဲရုရှားနဲ့တရုတ်ရေတပ်တွေအရှေ့ဘက်ကဂျပန်ပင်လယ်ပြင်မှာလည်းရေကြောင်းစည်းရေးလေ့ကျင့်မှုပြုလုပ်တာပါ။ရုရှားနိုင်ငံအရှေ့ပြားပရီမော့စကီဒေတာမှာတရုတ်နဲ့ရုရှားပါဝင်တဲ့စည်းရေးလေ့ကျင့်မှုဖွင့်ပွဲအခမ်းအနားကိုဩဂုတ်လ31ရက်နေ့ကကျင်းပခဲ့တာဖြစ်ပါတယ်။Voster 2002စီရေးလေ့ကျင့်မှုကိုစက်တင်ဘာလ1ရက်နေ့မှာစတင်ပြီးတော့တပတ်ကြာပြုလုပ်တာပါရုရှားတရုတ်အိန္ဒိယလော်ဘယ်လာရုစ်တာဂျီကစ္စတန်နိုင်ငံတို့နဲ့တခြားနိုင်ငံတို့ပါဝင်ပါတယ်ဒီစီရေးလေ့ကျင့်မှုကရုရှားတရုတ်နှစ်နိုင်ငံ
နှစ်စဉ်ပူးပေါင်းဆောင်ရွက်မှုရဲ့တစိမ့်တည်းတာဖြစ်တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်။တရုတ်သမ္မတရှီဂျင်ပင်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လက်ထက်မှာနှစ်နိုင်ငံဆက်ဆံရေးကပိုပြီးတော့နှိကက်လာတာတွေ့ရပါရယ်။အိန္ဒိယနိုင်ငံမှာဟိန္ဒူစင်နတ်ဘုရားဂနေရှာမဟာပိန်းနတ်ဘုရားမွေးနေ့ပွဲကိုတော့ဩဂုတ်လ31ရက်နေ့ကကျင်းပပြီးတော့လူပေါင်းသိန်းချီလာရောက်ခဲ့ပါတယ်။မဟာပိန်းနတ်ဘုရားကဟိန္ဒူဘာသာဝင်တွေရဲ့အယူဆအရချမ်းသာကြွယ်ဝမှုတွေစောင့်ခြင်းပေးပြီးတော့အခက်အခဲတွေဖယ်ရှားပေးတဲ့နတ်ဘုရားဖြစ်ပါတယ်။ဒါကြောင့်မလို့ဘေးရနေရာတွေပပျောက်စေပြီးတော့တောင်းတဲ့ဆုနဲ့ပြည့်စေတယ်ဆိုပြီးတော့မဟာပိန်းဘုရားဝဲကိုအိန္ဒိယနိုင်ငံမှာကျင်းပတာပါ။ဒီနှစ်ဘုရားရဲ့မွေးနေ့အထိမ်းအမှတ်ကျင်းပတဲ့ဂနေရှာတူတီပွဲတော်ကနိုင်ငံရဲ့အနောက်ပိုင်းနဲ့တောင်ပိုင်းတို့မှာအကြီးအကျယ်ကျင်းပတတ်ကြပါရဲ့
။ဒီကော5:30 ဘဇေအဟိုအချက်လေးဘောလိုင်းနဲ့လမ်းပါလိုင်းနဲ့ဖြစ်ပြီးဘော
အားပိနေနှစ်ဘုရားကိုလာကြောက်ကျင်လို့ဒီကက်ယောဂါကြီးဘရော့ပြီးမလဲဆိုပြီးတော့စောင့်နေခဲ့ရပါတယ်လို့မွန်မိုင်းမျိုးကဆီရီယန်ကပြောသွားပါရဲ့။ဒီဘုရားပွဲမှာလာရောက်ပူဇော်သူတွေများလုံးတော့ပွဲတော်ကျင်းပတဲ့မြို့တိုင်းမှာလူတွေမနဲ့လင်းငင်တွေကလာပြီးတော့တန်းစီနေခဲ့ကြရတာပါ။နိုင်ငံတောင်ပိုင်းဟိုက်ဒရာဘတ်မြို့မှာတော့မဟာပိန်းနဲ့နတ်ဘုရားရုပ်အကြီးကြီးနဲ့ပူဇော်ထားပါတယ်။ဒီပွဲတော်ကိုဆယ်ရက်ကြာကျင်းပပြီးတော့ပွဲတော်ပြီးဆုံးရင်ရုပ်တုတွေကိုရေးမြှော့ရေးထဲမြုပ်လိုက်မှဖြစ်ပါတယ်။ကိုဗစ်ကပ္ပကူးစက်ကပ်ပြီးကြောင်းဒီပွဲတော်ကိုနှစ်နှစ်မကျင်းပနိုင်ခဲ့ပေမယ့်အခုမှအရင်လိုမျိုးအကြီးအကျယ်ပြင်ပြီးတော့ဆင်နွှဲခဲ့တာပါ။ပြင်းထန်တဲ့မုန်တိုင်းကြီးတွေနဲ့ရင်ဆိုင်ရလိမ့်ရှိတဲ့တောင်ကိုရီးယားနိုင်ငံကိုတိုင်ဖုန်းမုန်တိုင်းတစ်ခုဝင်ရောက်ပြီးတော့တိုက်ခိုက်သွားတာပါ။နိုင်ငံတောင်ပိုင်းမှာစက်တင်ဘာလ6ရက်နေ့တုန်းကဝင်ပြီးတော့တိုက်ခိုက်တဲ့တိုင်ဖုန်းမုန်တိုင်းဟန်နင်တော့ကြောင့်လူပေါင်းများစွာဘေးလွတ်ရာပြောင်းရွှေ့ခဲ့ရပါတယ်။ဘူဆန်စိတ်ကဲမြို့နာကနေပြီးတော့ကုန်းတမိုင်းကိုဝင်ရောက်ပြီးတော့တနအိ89မိုင်နဲ့ရွေ့ရှားခဲ့ပါတယ်။ဘူဆန်မြို့မှာလှိုင်းကြီးတွေလာရိုက်တာမြင်ရပြီးတော့လက်နေမှာလည်းရေတွေလွှမ်းနေခဲ့တာပါ။ကိုရီးယားတောင်ပိုင်းမှာတနေ့တိုင်းမှာမိုးရွာချိန်၃ပေနီးပါးရွာချခဲ့ပြီးတော့လမ်းတွေပြတ်တောင်လက်စလိုင်းတွေလည်းပြတ်ချရှိခဲ့ပါသေး။မုန်တိုင်းထွက်သွားတဲ့အခါမှာတော့အိမ်ပေါင်း6000လောက်လျှက်စီမီမရတော့ဘဲနဲ့လူအနည်းဆုံး2ဦးသေဆုံးပြီးတော့မြေအောက်ကရန်နာရနေရကိုရေဝင်ပြီးတော့ပိတ်မိလို့လူ10ဦးမကပျောက်ဆုံးနေပါသေး။မုန်တိုင်းကကိုရီးယားကျွန်းဆွယ်ကနေစက်တင်ဘာလ6ရက်နေ့အင်္ဂါမနေ့9:07မိနစ်လောက်မှာထွက်သွားတယ်လို့ကိုရီးယားမိုးစလဌာနကပြောပါသေး။မောင်နှင်းကဂျပန်နာကနေပြီးတော့လဲဖြတ်သွားခဲ့ပါလေရှင့်။ဆန်ဂျင်ချူအောင်ရေဘေးတင်နေတဲ့ပါကစ္စတန်နိုင်ငံမှာဆွက်တောင်ကြားဒေသကလူကြိုက်များတဲ့ဟိုတယ်ကြီးရေစည်းနဲ့ပြိုကျမြစ်ထဲမျောပါသွားရတာကိုဩဂုတ်လ26ရက်နေ့ကတွေ့ရပါတယ်။ Clam အပန်းဖြေမျိုးဆွက်မြစ်ကန်နှစ်ဖူးမှာတည်ရှိတဲ့ New Honeymoon Hotel ရေစည်းချိန်နဲ့ပြိုလဲပြီးတော့မြစ်ထဲကျသွားတာဖြစ်ပါတယ်။ဒီမတိုင်ငယ်ရက်တွေကဟိုတယ်ကိုရေဝင်လာတာဖြစ်ပြီးတော့လူတွေကိုရွှေ့ပြောင်းထားလို့ထိခိုက်သေးဆုံးမှုမရှိပါဘူး။အစိုးရကလည်းအဲ့နေရာကနေဘေးလွတ်ရာကိုရွှေ့ပြောင်းဖို့အမိန့်ထုတ်ထားလို့ဟိုတယ်ရေထဲမျောချိန်မှာလူတွေအဲ့နေရာမှာဖြစ်ခဲ့တာဖြစ်ပါတယ်။ဆွေမြကန်တခြားနေအိမ်တွေကလည်းလူတွေအားလုံးကိုရွှေ့ခိုင်းထားပါတယ်။ပါကစ္စတန်မှာဒီနေ့မိုးရေချိန်ကတာမန်ထက်200ရာခိုင်နှုန်းနီးပါးပို့ပြီးတော့ရွာသွန်းတာပါ။ဒီနေ့ဇွန်လမှာစတင်တဲ့မုတ်တုံရသည့်မိုးကြောင့်သမိုင်းမှာအဆိုးရွားဆုံးရေပင်းနဲ့ရင်ဆိုင်နေရတာဖြစ်ပြီးတော့လူပေါင်း5သိန်းဝန်းကျင်အိုးမဲ့အိမ်မဲ့ဖြစ်ရသလိုလူအသက်ပေါင်း1000ကျော်လည်းဆုံးရှုံးရတာဖြစ်ပါတယ်။ပျက်စီးဆုံးရှုံးမှုတန်ဖိုးပြောရမယ်ဆိုရင်ဒေါ်လာတန်1000ကျော်နဲ့လူပေါင်း33သန်းထိခိုက်ခဲ့ရသလိုသေဆုံးသူပေါင်း1300ကျော်သေဆုံးမွေးမြူတိရစ္ဆာန်ပေါင်း9သိန်းမကရှိသွားပြီဖြစ်ပါတယ်။ပိနေရဲ့အရှိအမြောက်ပိုင်းမှာကောင်းငင်ကကျလာတဲ့မိုးသီးလုံးကြီးတွေရဲ့အရွယ်ပမာဏဖြစ်ပါတယ်။တချို့ဒေသတွေမှာမိုးခါမှုနဲ့ရင်ဆိုင်နေရတဲ့စပိန်နိုင်ငံနိုင်ငံအရှိအမြောက်ပိုင်းမှာပြီးခဲ့တဲ့ရက်ပိုင်းအတွင်းကလက်သီးစုပ်လောက်ထိကြီးတဲ့မိုးသီးတွေကြွေးကြခဲ့တာပါ။ပြင်သစ်နိုင်ငံနဲ့ကပ်နေတဲ့ကက်တလိုနီးယားဒေသမှာဖြစ်ပြီးတော့နှစ်20အတွင်းမှာအကြီးဆုံးကြွေးတဲ့မိုးသီးတွေဖြစ်တယ်လို့ဒေသမိုးစလရုံးကပြောပါတယ်။အခုလ30ရင်းနေကကြွေကြခဲ့တဲ့အေယာမမိုးသီးကြီးတွေရဲ့ပမာဏကမိုးသီးတစ်လုံးတစ်လုံးကိုလေးလက်မလောက်ထိကြီးတာကြောင့်မြေပြင်ပေါ်ကျတဲ့အတန်းကလည်းစူညံနေပါတယ်။ခြံထဲမှာလည်းတစ်ပင်ပေါ်ကအကိုင်းတွေရစ်တွေချိုးပြက်ကြကုန်တာပါ။မိုးသီးကြွေချိန်10မိနစ်လောက်ကြာခဲ့ပြီးတော့ကားမန်တွေကွဲခေါင်းမိုးတွေပိန်ချိုင်းကုန်တဲ့အထိအရှိန်ပြင်းထန်ပါတယ်။အသက်တစ်နှစ်ခွဲကျော်သမီးလေးတဦးလည်းခေါင်းမှာမိုးသီးမှန်ပြီးတော့ဆုံးမသွားခဲ့ရတာပါ။တခြားလူ90လောက်နဲ့အနာဒီယဖြစ်ပြီးအများစုကတော့အယိုးကျိုးတာ ပေါက်ပြဲရောင်ရမ်းကုန်တာဖြစ်ပါတယ်
ခုတော့အမေရိကန်နိုင်ငံရဲ့အကြောင်းကြားမှာပါ။အမေရိကန်ပြည်ထောင်စုရဲ့အစင်းရဆုံးပြည်နယ်ရထက်ကတခုဖြစ်တဲ့ Mississippi ပြည်နယ်မြို့တော် Jackson မှာရေကြီးတာကြောင့်မြို့ရဲ့ရေတန့်စဉ်စေယုံလည်းရပ်ဆိုင်သွားပါတယ်။ဒီအကြောင်းအာရှအဘာဆာရီသတင်းပေးပို့ထားတာကိုကိုအောင်အောင်ကပြောပြထားပါတယ
်။ပြည်ရင်းအရန်ကာကွယ်ရေးတပ်တွေက Mississippi ပြည်နယ်Jackson မှာတောက်ရည်တန်းဘူးတွေဝင်ငှပေးနေတာပါ။မကြာခင်ကမိုးအကြီးကျယ်ရွာသွန်းတာကြောင့်ပြည်နယ်ရဲ့နေရာတချို့မှာရေဖုံးလွှမ်းနေပါတယ်။လူပေါင်း 36,000 ကျော်နေထိုင်ကြတဲ့ Jackson မှာရေပေးဝေရေးစနစ်လဲရပ်ဆိုင်းသွားတာကြောင့်မြို့ကန်တွေပူအခက်တွေ့နေပါတယ်။မြို့ကန်အများစုဟာ African Noi ဘွား American တွေဖြစ်ကြပြီးတော့ခုအခါမှာတောက်ရည်အတွက်ရေကိုကြိုချက်တောက်သုံးနေရတာပါ။လွန်ခဲ့တဲ့သတင်းပတ်တုန်းကတော့ပြည်နယ်အုပ်ချုပ်ရေးမှူးကရေပေါ်အခြေအနေကြေညာခဲ့ပါတယ်။
I want to personally thank our National Guard. လူဝတ်တဲ့နေရာတွေမှာအဖြစ်ကူညီနေကြတဲ့ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့ဝင်တွေကိုကျွန်တော်အနေနဲ့ကျေးဇူးတင်တဲ့ကြောင်းပြောချင်ပါတယ်။အခုလိုထောက်ပံ့မှုတွေနေရာအနှံ့ရောက်ဖို့တပ်ဖွဲ့ဝင်တွေရဲ့အကူအညီအများကြီးလိုအပ်ပါတယ
်။ Jackson မှာတောက်ရည်တန်ဖိုး3တန်းလောက်ကိုဝေးငှပေးထားပြီလို့လဲ Reverse ကပြောပါတယ်။မြို့ရေပေးဝေးရေးစနစ်မကောင်းတာကြောင့်ရေကိုကြိုချက်တောက်သုံးကြဖို့မြို့ကန်တွေကိုပြီးခဲ့တဲ့ဇွန်လကတည်းကသတိပေးထားတာပါ
။ We're seeing not only
ရေပေးဝေးစနစ်ရဆိုင်တာကိုတွေးနေရတာတွေမဟုတ်ပဲရာသီဥတုဖောက်ပြန်ပြောင်းလဲမှုရဲ့ရိုက်ခတ်မှုတွေလည်းတွေ့ရပါတယ်။ဆောင်းတွင်းမှာပိုအေးလာတယ်လို့နွေရာသီမှာပိုပူလာတာနှစ်စဉ်နှင်းကြတာများလာတာတွေဖြစ်နေပါတယ်။ဒါတွေအားလုံးဟာရေပေးဝေးရေးအစီအစဉ်ပေါ်တက်ရောက်မှုရှိပါတယ်
။ခုခါရေပြန်လဲဖြန့်ဖြူးပေးနိုင်ပေမဲ့ရေအားကြောင့်တက်တန်းချပြီးဖြစ်တဲ့ရေပိုက်တွေပေါက်ကုန်နိုင်ကြောင်းလဲမြို့တော်ဝန်ကသတိပေးထားပါတယ်။ရေတန့်စင်ဆက်ယုံကိုလည်းပြည်နယ်အုပ်ချုပ်ရေးမှူးရောမြို့တော်ဝန်အပါအဝင်ဖက်ဒရယ်အစိုးရတာဝန်ရှိသူတွေတွားရောက်ကြည့်ရှုကြပါ
တယ်။
မေဂန်ဆိုရအရေးပေါ်စီမံခန့်ခွဲရေးဌာနအနေနဲ့မစ္စဆစ်ပီအရေးပေါ်စီမံခန့်ခွဲရေးဌာနကိုတောက်ရည်နဲ့တောက်ရည်ဘူးတွေပို့ပေးထားဖို့အဓိကထားပြီးတော့ဆောင်ရွက်ပါလိမ့်။ဖြန့်ဝေကိစ္စတွေမှာလည်းဝိုင်းဝန်းကူညီပါလိမ့်။ဒါပြင်အရေးကြီးဆုံးကဒီဆက်ယုံအပြည့်အဝပုံမှန်ပြန်ပြီးတော့လည်ပတ်နိုင်အောင်ဆောင်ရွက်နိုင်မယ့်နားလည်တက်ကြွသူတွေကိုဗဟုအစိုးရကခေါ်လာတာပါ။
လက်ရှိမှာတော့ရေတံဘူးအများပြားရှိနေပေမဲ့ရေရှည်အတွက်တော့ရေတန့်စင်ဆက်ရင်ကိုအသုံးပြုနိုင်အောင်အမြန်ဆုံးပြင်ဆင်ဖို့လိုအပ်ကြောင်းမြို့တာဝန်ရှိသူတွေကပြောပါရခင်ဗျာ
အခုတော့အပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတော့2023ဖေဖော်ဝါရီလကတည်းကအခုဩဂုတ်လလည်းအထိပြည်တွင်းမှာအိုးအိမ်ဆုံးခွာထွက်ပြေးရတဲ့စစ်ပီးဒုက္ခတွေရေအတွက်တတန်ခွဲနေပါတိုးလာပါတယ်အသေးစိတ်ကိုတော့ ISP မြန်မာကမြင့်ကွင်းကျယ်မတ်စုမှအဖြစ်တင်ဆက်ထားပါတယ်
အာနာသိမ့်မှုအလွန်ခုနှစ်ဩဂုတ်လ20ရက်ထိပြည်တွင်းစစ်ပီးဒုက္ခသည်တတန်ခွဲနီးပါတိုးလာပါသည်ဒါကြောင့်မြန်မာနိုင်ငံမှာပြည်တွင်းပြည်ပစစ်ပီးဒုက္ခသည်စုစုပေါင်း3000နီးပါရှိလာပါသည်အသစ်တိုးလာတဲ့ပြည်တွင်းဒုက္ခသည်အရေအတွက်ဟာစုစုပေါင်းပမာဏရဲ့48ရာခိုင်နှုန်းအထိရှိပြီးအများဆုံးဖြစ်ပါသည်စစ်ပြေးဒုက္ခသည်အရေအတွက်အသစ်တိုးနှုန်းဟာ2022ခုနှစ်အတွင်းမှာပဲပိုပြီးမြင့်တက်နေတာပါအာနာသိမ့်မှုအလွန်ရှိလာတဲ့ဒုက္ခသည်အရေအတွက်ရဲ့60ရာခိုင်နှုန်းကျော်ဟာအခုနှစ်8လတာကာလအတွင်းမှာပဲတိုးလာခဲ့တာပါ2022ခုနှစ်ဇန်နဝါရီလတလတည်းမှာစစ်ပြေးဒုက္ခသည်3,400ကျော်အထိတိုးခဲ့ပြီးဒါဟာအမြင့်ဆုံးဖြစ်ခဲ့ပါတယ်အသစ်တိုးလာတဲ့စစ်ပြေးဒုက္ခသည်တန်ခွဲကျော်ထဲမှာအများဆုံးကစကိုင်းတိုင်းအတွင်းကဖြစ်ပါတယ်အသစ်တိုးလာတဲ့စစ်ပြေးဒုက္ခသည်ပမာဏရဲ့38ရာခိုင်နှုန်းကျော်ဟာစကိုင်းတိုင်းအတွင်းမှာပဲရှိနေပါတယ်အခြေအတွက်အပြင်5,300ကျော်ရှိပြီးတနိုင်ငံလုံးမှာအများဆုံးပါပဲ။ပြည်တွင်းစစ်ပြေးဒုက္ခသည်ဒုတိယအများဆုံးရှိတဲ့ဒေသကအကွေတိုင်းဖြစ်ပါတယ်။အခြေအတွက်အပြင်စစ်ပြေးဒုက္ခသည်3,900ကျော်ရှိပါတယ်။နိုင်ငံအနှံ့ကမြို့နယ်ပေါင်း85ခုမှာစစ်ပြေးဒုက္ခသည်တန်ခွဲနေပါတိုးပြီးရှိလာပါတယ်။ 85မြို့နယ်ထဲမှာ23ခုကစကိုင်းတိုင်းတွင်းရှိမြို့နယ်တွေဖြစ်ကြပါတယ်။မြို့နယ်တစ်ခုချင်းစီနှိုင်းယှဉ်တဲ့အခါကြားပြည်နယ်ဒီမော့ဆိုမြို့နယ်မှာစစ်ပြေးဒုက္ခတွေအများဆုံးရှိနေပါတယ်။အရေးအတွက်အားဖြင့်အဲ့ဒီဒေတာမှာစစ်ပြေးဒုက္ခတွေ 3,600 ကျော်ရှိပါတယ်။
ကဘာတလွားခီးသွွားအစီအစဉ်မှာလက်ပတ်ဆရာသဘာဝအလနေရာတွေများလာတဲ့ယူကန်နာနိုင်ငံကခီးသွွားလုပ်ငန်းတွေပြည်တွင်ခီးတယ်တွေကြောင့်အတော်လေးပြန်လဲကောင်းမွန်နေပါတယ်။ပြည်ပကကဘာလက်ဧည့်သည်တွေအရင်လိုပြန်မလာကြသေးပေမဲ့လို့ပြည်တွင်ဧည့်သည်တွေနဲ့ခီးသွွားလုပ်ငန်းတွေအလုပ်ဖြစ်နေတဲ့ယူကန်နာနိုင်ငံကိုမဆုမြတ်မွန်ကကဘာတလွားခီးသွွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်။
အာဖရိကတိုက်အရှေ့ပိုင်းမှာရှိတဲ့ယူဂန်ဒါနိုင်ငံမှာရေကန်ကြီးတွေရေတံခွန်တွေဘေးမဲ့တောတွေနဲ့သဘာဝကိုခံစားလည်ပတ်နိုင်တဲ့နေရာတွေအများကြီးရှိပါတယ်။အရင်ကနိုင်ငံတကာကမ္ဘာလှည့်ဧည့်သည်တွေလာလေကြပြီမဲ့ကိုဗစ်ကရောဂါကြောင့်နိုင်ငံသားဧည့်သည်အရေအတွက်တစ်ချိန်တိုးကျဆင်းသွားခဲ့ပါတယ်။ဒါပေမဲ့အခုတော့ပြည်တွင်းဧည့်သည်တွေကြောင့်ခီးသွွားလုပ်ငန်းတွေပြန်လည်အလုပ်ဖြစ်နေပါတယ်။ဟိုတယ်ကန်တွေကနေရေစည်းတန်တန်စီးဆင်းနေတဲ့နိုင်မြင့်ရဲ့အလှကိုအနီးကပ်တွေးနိုင်တဲ့လီမာလာဝိုင်လ်ဝါတာစတဲခိုနီယာဟာအခုတော့ယူဂန်ဒါပြည်ရင်းကခီးထွက်ခြင်းတွေအတွေ့မသွားမဖြစ်နေရတခုဖြစ်နေပါတယ်။2022ခုနှစ်အတွက်ကမ္ဘာမှာဓာတ်ပုံအလှရိုက်ခြင်းစရာဒုတိယအကောင်းဆုံးနေရာဖြစ်တယ်လို့ Luxury Travel Advisor ဆိုတဲ့ခီးသွွားအကြံပေး website ကရွေးချယ်ခဲ့ပါတယ်။ဘာကြောင့်သူတို့ရွေးချယ်ရတယ်ဆိုတာကိုရှုခင်းတွေမြင်ရတာနဲ့သဘောပေါက်နိုင်ပါတယ်။အရင်ကနိုင်ငံသားတွေပဲအဓိကလာတဲခိုကြတဲ့ဒီနေရာကိုပြည်တွင်းကလူတွေပိုသိလာအောင်လို့အပန်းဖြေခီးစဉ်စီစဉ်တဲ့လုပ်ငန်းတွေကကြိုးစားခဲ့ကြတာဖြစ်ပါတယ
် Previously there was not so much travel by Ugandans around Uganda many people believed they've been born here they've grown up here there's
ရင်းကဆိုယူဂန်ဒါနိုင်ငံထဲမှာခီးထွက်တဲ့ပြည်တွင်းကလူတွေတိတ်အများကြီးမရှိပါဘူးလူတော်တော်များများကသူတို့ဒီမှာမွေးဒီမှာကြီးတာဘာမှစိတ်ဝင်စားကြည့်စရာမရှိပါဘူးလို့ထင်ထားကြတာပါအဲ့ဒါကြောင့်ကျွန်တော်တို့ကရှုခင်းလာပါတဲ့ရေတံခွန်ကြီးတွေအမျိုးသားဥယျာဉ်ကြီးတွေစီဓာတ်ပုံဆရာတွေဗီဒီယိုရက်ကူးသူတွေခေါ်သွားပြီးဓာတ်ပုံတွေဗီဒီယိုတွေရက်ခိုင်းပါတယ်တိတ်လာတဲ့ဓာတ်ပုံတွေဗီဒီယိုတွေမြင်တော့မှလူတိုင်းကဒါယူကန်ဒါဟုတ်ရဲ့လားဆိုပြီးစိတ်ဝင်စားမေးလာကြပါတယ်ကျွန်တော်တို့ကလည်းဟုတ်တယ်ဒါကျွန်တော်တို့နိုင်ငံပဲဘလောက်လှတယ်လဲတွေ့လားဆိုပြီးပြန်ပြောရပါတယ်ယူကန်ဒါနိုင်ငံဘလောက်လှတယ်ဆိုတာလူတွေပိုသိအောင်လုပ်ဖို့အများကြီးလိုနေပါသေးတယ်လာပါတဲ့သဘာဝအလှတွေကိုလူတွေပိုသိရှိလေနိုင်ငံထဲမှာခီးတွေပို့ထွက်ကြလေဖြစ်မှာပ
ါသူတို့လိုတိုးအော်ပရေတာတွေရဲ့အားထုတ်မှုကြောင့်အခုဆိုရင်ယူဂန်ဒါရဲ့သဘာဝအလှကိုဒေတာရင်းကဧည့်သည်တွေခန်းစားတက်လာကြပါပြီ
I've been to South Africa beautiful beautiful place but there's something about Uganda it's green
တိတ်လာတဲ့တောင်အာဖရိကနိုင်ငံကိုကျွန်မရောက်ဖူးပါတယ်ယူဂန်ဒါကတော့တမူကိုထူတာပါစိမ့်လန်းဆိုပြည်တယ်သဘာဝအလှတွေလည်းရှိတယ်လူတွေကလည်းဖော်ရည်ကြတယ်လေစားတောက်တွေရလဲလက်ဆက်တယ်ငါးတွေဆိုလက်ဆက်ပြီးတိတ်ကိုရတာရှိပါတယ
်ကိုဗစ်ကရောဂါအန္တရာယ်အရင်လောက်မကြီးမားတော့ခြင်းဒါလဲကြတဲ့ဧည့်သည်တွေကအရင်လိုနိုင်ငံတကာကဧည့်သည်တွေမများတော့ပဲပြည်တွင်းဧည့်သည်တွေဖြစ်နေတာကြောင့်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေကလည်းသူတို့ရဲ့လုပ်ငန်းကိုပြည်တွင်းဧည့်သည်တွေနဲ့ကိုက်ညီတဲ့ဝန်ဆောင်မှုပေးနိုင်အောင်လို့ကြိုးစားနေကြပါတယ
် Looking at the numbers we are getting 70-65% are local Ugandans and again
covid opened out ကိန်းကနန်းတွေကိုကြည့်ရင်65ရာခိုင်နှုန်း80ရာခိုင်နှုန်းကပြည်တွင်းကယူဂန်ဒါလူမျိုးတွေဖြစ်ပါတယ်ကိုဗစ်ကရောဂါကြီးကကျွန်တော်တို့ကိုအမြင့်ကျယ်သွားစေပါတယ်အခုဆိုနိုင်ငံခြားကခီးသွွားဧည့်သည်တွေကိုအားထားလို့မရတော့ပါဘူးလူမှုကွန်ရက်ကြောင့်လဲသတင်းပိုပြန့်တာဝမ်းသာစရာပါဒီကိုလာကြသူတွေကသူတို့ခီးအကြောင်းလူမှုကွန်ရက်ဒီပေါ်မှာတင်တော့သူတို့ငွေချင်းတွေလည်းသိသွားကြပါတယ်ပြည်တွင်းဧည့်သည်တွေလာကြလို့ကျွန်တော်တို့လုပ်ငန်းဆက်ရှင်သန်နေတာသိကြပါတယ
်ယူဂန်ဒါခီးသွွားဝင်ကြီးဌာနကလည်းနိုင်ငံတွေကသဘာဝနေရာတွေစီပြည်တွင်းခီးသည်တွေသွားလည်ကြတာတိတိတသားများလာတဲ့အတွက်ဒီအခြေအနေကိုထိန်းချနိုင်ဖို့ကြိုးစားနေပါတယ
်။ From the time we opened up if you look at the December figures
စီကန်ချက်တွေဖယ်ရှားလိုက်ပြီးတဲ့နောက်ပိုင်း2021ဒီဇင်ဘာလကကိန်းဂဏန်းတွေကိုကြည့်ရင်အမျိုးသားဥယျာဉ်တွေစီလာလဲသူ4,100ကျော်ရှိပါတယ်။ရေကန်ကြီးတွေကျိုးနေစီကိုသွားလည်တဲ့အရေအတွက်မပါသေးပါဘူး။ဘေးမဲ့ဥယျာဉ်တွေစီကိုသွားလည်ကြတဲ့သူကပဲ4,100ရှိတာပါ။အဲ့ဒီထက်ကအဲ့တဲ့အများစုကယူဂန်ဒါပြည်တွင်းကဖြစ်ကြပါတယ်။အရင်ကဒါမျိုးတစ်ခါမှမဖြစ်ခဲ့ဘူးပါဘူး။တိတ်အားတက်စရာဖြစ်ပါတယ်ကျွန်တော်အနေနဲ့ပြည်ရင်းဧည့်သည်တွေကိုဆွတ်ဆောင်နိုင်ဖို့ဆက်ပြီးတော့ကြိုးစားသွားမယ်ဆိုရင်အရေးအတွက်ပိုတော်မှများလာမှာပါယူဂန်ဒါလူမျိုးတွေအနေနဲ့ယူဂန်ဒါနိုင်ငံထဲမှာခီးသွွားကြမယ်နိုင်ငံတွေကအလှတရားတွေကိုပို့ပြီးတော့တန်ဖိုးထားကြမယ်ဆိုရင်ခီးသွွားလုပ်ငန်းရေရှည်တည်တတ်နိုင်မယ်လို့ထင်ပါတယ်
အာဖရိကတိုက်အတွက်အသက်သွေးကြောဖြစ်တဲ့နိုင်မြင့်ကြီးကနေအာဖရိကဆင်ကြံ့ချင်းတဲ့ချက်သက်စားတဲ့တော်ရိုင်းတိရစ္ဆာန်တွေကိုအနီးကပ်မြင်တွေ့နိုင်တဲ့ဘေးမဲ့ဥယျာဉ်ကြီး၁၀ခုလို့စိတ်ဝင်စားစရာနေရာတွေရှိတာကြောင့်အာဖရိကတိုက်အရှေ့ပိုင်းဒေသဟာနိုင်ငံတကာခီးသွွားတွေတခုတခါလာလည်ကြရတဲ့ဒေသဖြစ်ပါတယ်။ဒီဆွဲဆောင်နေရာတွေစီယူဂန်ဒါလူမျိုးတွေသွားလည်တိုင်းပေါ်အဓိကအတားအဆီးကကုန်ကျစရိတ်ဖြစ်ပါတယ်။ဒါကြောင့်ဈေးနှုန်းအပြိုင်ဆိုင်ဆက်တင်တဲ့ဈေးတွေကျသွားအောင်လုပ်ဖို့အတွက်ယူဂန်ဒါအစိုးရကအားပေးနေပါတယ်။ယူဂန်ဒါမှာခီးသွွားလုပ်ငန်းတွေအလုပ်ဖြစ်နေတာကြောင့်ဒေသခံတွေအတွက်လည်းအလုပ်ကံ့ရဖို့အခွင့်အလမ်းတွေရှိလာစေပါတယ်။
We are still employing as many local community as possible. We train them.
So we are ဒေသတွင်းကလူတွေကိုပို့ပြီးတော့အလုပ်ခန့်နိုင်ဖို့အတတ်ပညာတွေမျှဝေနိုင်ဖို့ကျွန်တော်တို့ကြိုးစားနေပါတယ်။တို့လောက်တာ၊ဂိုင်တာကြည့်ပြီးတော့ရေချင်းရှိတယ်ဆိုရင်ယာရုတိုးပေးတာမျိုးလုပ်ပါလေ။လူမှုအတိုင်းဝိုင်းနဲ့အာဖရိကတိုက်တစ်ခုလုံးရဲ့ဆန်ကိုမြင့်နိုင်ဖို့ကျွန်တော်တို့လုပ်နေတာပါ။ယူဂန်ဒါကိုလာလဲမယ်၊ဒီကိုလာတဲမယ်ဆိုရင်ဆန်ချိန်မီဝန်ဆောင်မှုတွေကိုရနိုင်မှာဖြစ်ပါတယ
်။ဆွတ်ဆွတ်ဆဆခီးထွက်ချင်သူတွေ၊ယူကင်းအလှကိုအေးအေးဆေးဆေးခန်းစားကြည့်ချင်သူတွေတော်ရတရိတ်ဆန်တွေကိုအနီးကပ်ချပြီးတဲထိတ်ရင်ဖို့အတွေ့အကြုံရကျင်သူတွေအားလုံးအတွက်သွားစရာလဲစရာနေရာတွေများလာတဲ့ယူဂန်ဒါနိုင်ငံရဲ့တဘာဝအလှတွေကိုဖြည်းရင်းကသူတွေပို့ပြီးတော့သွားလည်ခန်းစားလာကြမယ်လို့ခီးသွွားလုပ်ငန်းလုပ်သူတွေကမျှော်လင့်နေကြပါတယ်။ကိုဗစ်ကြောင့်ခီးသွွားလုပ်ငန်းတွေထိခိုက်ခဲ့ပေမဲ့ဖြည်းရင်းဧည့်သည်တွေကြောင့်လုပ်ငန်းတွေပြန်လည်လည်ပတ်နေနိုင်တာကိုလည်းယူဂန်ဒါဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေဝမ်းသာနေကြပါတယ်ရှင်။ကျွန်မဆွေမြတ်ပါပါ။
မဆုမြတ်မွန်တင်ဆက်နေတဲ့ကဘာတလောခီတော့အစီအစဉ်ကိုကြားခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ကြံနေသေးတဲ့အချိန်တွင်သတင်းအချင်းချုပ်ကိုကိုရဲမုံကပြောပြပေးပါရှင
်ယူကရိန်းနိုင်ငံတောင်ပိုင်းကဇပိုရီဇီးယားနျူကလ িয়ার ဒဟာပေးစစ်ရုံကိုဆက်လက်တိုက်ခိုက်နေတဲ့လောက်ရဲတွေဟာလက်ခံနိုင်စရာအကြောင်းမရှိသလိုအနည်းဝန်းကျင်ကိုစစ်မဲ့ဇုံအဖြစ်သတ်မှတ်ဖို့နိုင်ငံတကာအနုညူဆိုင်အေဂျင်စီ IAEA ရဲ့အကြီးအကဲကတောင်းဆိုလိုက်ပါတယ်တိုက်ခိုက်မှုတွေကြောင့်ကြီးမားတဲ့ကပ်ဘေးဆိုးကြီးကြားရောက်နိုင်တဲ့အန္တရာယ်ကျန်ရနိုင်တယ်လို့လည်း IAEA ညွှန်ကြားရေးမှူးချုပ် Rafael Mariano Grossi ကကုလသမဂ္ဂလူညူရေးကောင်စီကိုအင်္ဂါနေ့ကဗီဒီယိုနဲ့ပြောကြားရမှာတတိပေးလိုက်တာပါစစ်မဲ့ဇုံအဖြစ်သတ်မှတ်နိုင်အောင် IAEA ကအကြံပေးတိုင်ပင်မှုအသင့်ရှိကြောင်းလည်းပြောပါတယ်ရုရှားကာကွယ်ရေးဝန်ကြီးဌာနဟာမြောက်ကိုရီးယားစီကနေတန်းနဲ့ချီရဲ့ rocket တုံးတွေလက်နက်ကြီးကြီးစံတွေဝယ်ယူဖို့စီစဉ်နေကြောင်းအကြသေးခင်ကပဲကန့်သက်အဆင့်ကနေရောချလိုက်တဲ့အမေရိကန်ထောင်လိုင်းအစီရင်ခံစာကဖော်ပြလိုက်ပါတယ်။ရုရှားအနေနဲ့လက်နက်ခဲယံမီးကျောက်တွေရရှိနိုင်မှုအတွက်မြောက်ကိုရီးယားကိုချဉ်းကပ်ခဲ့တဲ့လက္ခဏာတွေတွေ့ရပါတယ်။လက်တလုံးမှာတော့ဒီထက်ပိုပြီးအသေးစိတ်မပြောနိုင်သေးပါဘူးလို့အမေရိကန်စစ်တမ်းနာချုပ်ပန်နဂွန်ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ပက်ထရစ်ရိုက်တာကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ရခိုင်ပြည်နယ်ကမြို့အတော်များများနဲ့အချင်းမြင့်နယ်တောင်ပိုင်းပလောဝမြို့တွေမှာမကြသေးခင်ကဆလို့စစ်ကောင်စီတပ်တွေနဲ့ရခိုင်တပ်မတော် AA တို့ကြားတင်းမာမှုတွေကြီးထွားလာနေရကနေရဆွန့်ခွာထွက်ပြေးရသူ 9,600 နီးပါးရှိခဲ့ကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပါတယ်။စက်တင်ဘာ5ရက်အထိရရှိတဲ့အချက်အလက်တွေအရတိုက်ပွဲတွေကြောင့်လူ 9,600 နီးပါးနေရဆွန့်ခဲ့ရပြီးအရင်ကဒုက္ခသည်တွေနဲ့ပါဆိုရင် 14,000 နီးပါးရှိသွားပြီလို့လည်းပြောပါတယ်။စာနယ်ဇင်းကအကူအညီနဲ့စေဝါတွေလည်းကုန်လူနီးပါးဖြစ်နေတာကြောင့်အကူအညီပေးရရန်ပုံငွေတွေလည်းလိုအပ်နေကြောင်းလည်းကုလသမဂ္ဂကသတိပေးထားပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုရဲမုံကကြီးညာပေးခဲ့တာပါရှင်။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမသိငေးထားဖြစ်ပြီးစက်ပိုင်းဆိုင်ရာအတန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darryl Smith တို့ဖြစ်ပါတယ်။ဒီကနေ့မနက်ဖက်အစီအစဉ်တွေကတော့ line 2m 30 40 48 50နဲ့ line လမီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကျမ်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနံလောပ
This program has come to you from the Voice of America, Washington.